Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမသောရရှင်များရှင် VOA American တန်ကနေ2023ခုနှစ် April 6ရက်ကြာသပတေးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိစတင်ထုတ်လွှင့်ပေးနေပါပြီ။ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့ line meter 32 kHz 9383ညနဲ့9383ည line meter 51 kHz 5885တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဒီညရဲ့အစီအစဉ်မှုကကျွန်မစုမော်ပါရှင်
။ကျွန်တော်ကတော့ဝင်းမြမဒီညထေတန်းရောက်သတင်းတွေကိုမစုမော်နဲ့ပဲပြောပြပေးပါပါ။ဒီညအထူးခြားဆုံးသတင်းတွေတဲမှာတော့ Ukraine ငြိမ်းချမ်းဆွေးနွေးဖို့တရုတ်နဲ့ပြင်သစ်ခေါင်းဆောင်တွေပူးတွဲတိုက်တွန်းလိုက်ကြပါတယ်။နောက် Taiwan သမ္မတ American ခီးစဉ်ပေါ်တော့တရုတ်ကပြင်းထန်စွာရှုံချလိုက်ပါတယ်။ Saudi Arabia နဲ့ Iran တို့ကတော့တရမန်ဆက်ဆံရေးပြန်ဆဖို့ဒီတရုတ်မှာပဲဒီနေ့ဆွေးနွေးခဲ့ကြပါတယ်။အခုလိုသတင်းတွေနဲ့အတူတခြားစိတ်ဝင်စားစရာသတင်းတွေကိုပြပြပေးပါပါမစင်မရေ
။ဟုတ်ကဲ့ပါရှင်။ဒီလိုမျိုးထိတ်တန့်ရောက်သတင်းတွေနဲ့အတူကြာသပတေးနေ့ညအတွက်သောရရှင်တွေကိုတင်ဆက်ပေးမယ်နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ကချင်ပြည်နယ်ရွှေကူမြို့နယ်ထဲမှာစစ်ကောင်စီတပ်နဲ့ KIA PDF ပူးပေါင်းတပ်ဖွဲ့တို့ကြားမှာမနေ့တုန်းကတိုက်ပွဲတွေပြင်းထန်ခဲ့ပြီးတော့စစ်ကောင်စီတပ်ဖက်ကလေယာဉ်နဲ့လေးကြိမ်ပုံကျဲတိုက်ခိုက်ခဲ့ပါတယ
်။ဒီတော့ဒီအဖြေကြီးရှာသူများတာလည်းနော်အဲ့ဒါကတော့လေတော့လေကမျက်နှာကြီးကိုတုံးချင်းဒါရပုကတိနဲ့
ကချင်ဘက်ကဒီစီရဲ့အခြေအနေသတင်းနဲ့အတူထိုင်းမြန်မာနယ်ဆက်ဒီမဲဆောက်မှာလာရောက်ပြီးတော့ဆေးကုသနေတဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်၃ဦးကိုထိုင်းအာဏာပိုင်တွေကဖမ်းပြီးတော့ဒီကရင်နယ်ကြားစောင့်တပ်ရဲ့လက်ကိုအပ်လိုက်တဲ့သတင်းနောက်ဆုံးရအခြေအနေနောက်ပြီးတော့အာဏာသိမ်းပြီးတဲ့နောက်မှာရခိုင်မှာလူငယ်တွေမွေးဇေဝသုံးဆွဲမှုပုံများလာတာစတဲ့သတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်။ခုရင်းဆုံးကတော့ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့အတူကျွန်မစုမုံတင်ဆက်ပေးပါမယ်ရှင်
။ယူကရိန်းငြိမ်းချမ်းရေးဆွေးနွေးဖို့တရုတ်နဲ့ပြင်သစ်ခေါင်းဆောင်တွေဘီဂျင်းမှာဒီနေ့တွေ့ဆုံပြီးတိုက်တွန်းလိုက်ပါတယ်။ယူကရိန်းစစ်ပွဲအခြေအနေပိုဆိုးမသွားအောင်ပြင်သစ်နိုင်ငံနဲ့အတူတွဲလှုပ်သွားဖို့အသင့်ပဲလို့တရုတ်သမ္မတရှီကျင်းပင်ကပြောကြားလိုက်တာပါ။ဘီဂျင်းမြို့တော်မှာရောက်နေတဲ့ပြင်သစ်သမ္မတအီမန်နျူယယ်မက်ခရွန်နဲ့တွေ့ဆုံပြီးပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတရုတ်သမ္မတကအခုလိုပြောကြားခဲ့တာပါ။
关于乌克兰危机，中方坚持劝和促谈，政治解决。
这次呢，比来的提孙瑞平下一第二个十大中大马批罢了。那个那个台湾人呢，前那个天津陆家部呢，前那部没收到，小内部第二年呢，今次那个呢，就来做陆家部一三百六，第二咱们习近平啊，表达了批罢了。不提不看过，人家呢，你呢批宣布。တရုတ်အနေနဲ့ကြီးမားတဲ့ခံကဏ္ဍကနေပါနိုင်တယ်လို့လည်းပြင်သစ်သမ္မတအီမန်နျူယယ်မက်ခရွန်ကပြောခဲ့ပါသေးတယ်။ယူကရိန်းမှာရေရှည်ငြိမ်းချမ်းရေးပြန်လည်တည်ဆောက်နိုင်ဖို့ငြိမ်းချမ်းဆွေးနွေးပွဲတွေအမြန်ဆုံးပြန်ဆဖို့လိုအပ်တာမှန်ပေမဲ့ရုရှားရဲ့တိုက်ခိုက်မှုကိုခံနေရတဲ့ယူကရိန်းပြည်သူတွေကိုအလေးမထားရင်တော့ရေရှည်ငြိမ်းချမ်းရမှာမဟုတ်ဘူးလို့ပြင်သစ်သမ္မတကထောက်ပြခဲ့ပါတယ်ခင်ဗျာ။
ထိုင်ဝမ်သမ္မတဆိုင်အင်ဝမ်နဲ့အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌကယ်ဗင်မက်ကတီတို့ကယ်လီဖိုးနီးယားပြည်နယ်မှာပုံတဖူးနေကတွေ့ဆုံခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုရဲ့ထိုင်ဝမ်ပေါ်ထောက်ခံမှုဟာမရိမ့်မရိုင်ခိုင်မာပြီးတော့ပါတီကြီးနှစ်ရက်စလုံးရဲ့သဘောထားဖြစ်ပါတယ်လို့အောက်လွှတ်တော်ဥက္ကဋ္ဌကယ်ဗင်မက်ကတီကအခုလိုပြောကြားခဲ့ပါတယ်
။ Today make clear we take our supportfor the people of Taiwan seriously.
သူပြောခဲ့တာကတော့ဒီထိုင်ဝမ်ပြည်သူတွေအပေါ်မှာအလေးအနက်ထားထောက်ခံနေဆိုတာကိုကျွန်တော်တို့ဒီကနေ့ရှင်းရှင်းလင်းလင်းပြောဆိုလိုက်တာဖြစ်ပြီးတော့တသန်နဲ့ထုတ်ဖော်ပြောဆိုမယ်ဆိုတာကိုအခိုင်အမာပြလိုက်တာဖြစ်ကြောင်းနောက်အမေရိကန်ပြည်ထောင်စုနဲ့ထိုင်ဝမ်ရဲ့ဆက်ဆံရေးဟာကျွန်တော်ဘဝမှာအခိုင်အမာဆုံးအနေအထားကိုတွေ့ခဲ့ရတာပါလို့အောက်လွှတ်တော်ဥက္ကဋ္ဌကပြောဆိုသွားတာဖြစ်ပါတယ်။မနေ့တုန်းကသူနဲ့ဒီထိုင်ဝမ်သမ္မတနဲ့တွေ့ဆုံတဲ့အခါမှာတော့အမေရိကန်ပါတီကြီးနှစ်ရက်စလုံးကလွှတ်တော်ကိုယ်စားလှယ်အဖွဲ့ပါဝင်ခဲ့ပါတယ်။ထိုင်ဝမ်ကိုသူ့ရဲ့ပိုင်နက်နယ်မြေဖြစ်တဲ့တရုတ်နိုင်ငံဘက်ကစီရင်အရာချင်းချောင်းနေတဲ့အခြေအနေဟာ short တွက်လို့မရပါဘူးလို့ထိုင်ဝမ်သမ္မတဆိုင်ကပြောပါတယ်။ထိုင်ဝမ်ဟာတီးခြားတဦးတည်းရပ်တည်နေတာမဟုတ်ဘူးလို့လည်းပြောကြားခဲ့ပါတယ်။ထိုင်ဝမ်သမ္မတရဲ့ခီးစဉ်ကတော့သူ့အစီအစဉ်နဲ့သူလာရောက်တဲ့တီးသန့်ခီးစဉ်ဖြစ်ပါတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးအက်တော်နီဘလင်ကန်ကလည်းပြောဆိုထားပါတယ်။တရုတ်နိုင်ငံဘက်ကတော့ထိုင်ဝမ်သမ္မတရဲ့အမေရိကန်ခီးစဉ်ပေါ်မှာအပြင်းထန်ကန့်ကွက်နေပါတယ်ရှင
်။တန်တမန်ဆက်ဆံရေးပြန်ဆဖို့သဘောတူချထားကြတဲ့ Saudi Arabia နိုင်ငံနဲ့ Iran နိုင်ငံတို့ကအဆင့်မြင့်သံတမန်တွေတရုတ်နိုင်ငံမှာဒီနေ့တွေ့ဆုံဆွေးနွေးကြပါတယ်။အရှိအလက်ပိုင်းပြိုင်ဘက်ဒီနှစ်နိုင်ငံကဆော်ဒီနိုင်ငံသားဝင်ကြီးမင်းသားဖိုင်ဆယ်ဘင်ဖာဟန်အယ်ဆာဝုနဲ့အီရန်နိုင်ငံသားဝင်ကြီးဟူစိန်အာမက် အဗ်ဒူလာဟီယန်တို့ဘီဂျင်းမြို့တော်မှာဆွေးနွေးကြတာပါ။တန်ယုံနဲ့ကောင်စစ်ဝင်ယုံတွေပြန်လည်ပြန်ဖွင့်ကြဖို့အသေးစိတ်ရှေ့ဆက်လုပ်မာတွေကိုအဓိကဆွေးနွေးခဲ့ကြတယ်လို့အီရန်နိုင်ငံရဲ့ဝန်ကြီးဌာနကလည်းထုတ်ပြန်ခဲ့ပါတယ်။အရှေ့လေပိုင်းမှာဆက်ဆံရေးအတော်မပြေမလည်ဖြစ်ခဲ့တဲ့နှစ်နိုင်ငံကြားပြန်လည်ပြည်လည်အောင်တရုတ်ကဂျာဝန်ညှိနှိုင်းခဲ့ပေးပြီးတဲ့နောက်တရမန်ဆက်ဆံရေးပုံမှန်ပြန်စပြီးနှစ်ဖက်တန်ယုံတွေအခုလိုပြန်ဖွင့်ဖို့ပြီးခဲ့တဲ့လကသဘောတူခဲ့ကြတာဖြစ်ပါတယ်။အရှိလေပိုင်းဒေသအရေးမှာအမေရိကန်ကတဖြည်းဖြည်းနောက်ဆုတ်သွားနေပုံရတယ်လို့ပင်လယ်ကွေ့နိုင်ငံတွေမြင်နေကြခြင်းအီရန်နဲ့ဆော်ဒီအာရဗီတို့ကဂျာဝင်ညှိနှိုင်းပေးနိုင်တာကြောင့်တရုတ်အတွက်တန်တမာရေးအောင်မြင်မှုတစ်ခုလို့သုံးသပ်မှုတွေထွက်နေပါတယ်အထူးကအဖြစ်ဆီးရီးယားနဲ့ယေမန်ရေးပေါ်ဆန့်ကျင်ဘက်ဖြစ်ခဲ့ကြပြီးခုနှစ်နှစ်ကြာတန်တမာရေးတင်းမာမှုတွေဖြစ်ခဲ့တဲ့အီရန်နဲ့ဆော်ဒီအာရဗီတကယ်လက်တွေ့ပြည်လည်မှုကိုတော့စောင့်ကြည့်အောင်ပဲလို့သုံးသပ်သူတွေကဆိုပါတယ်ဒီအီရန်နဲ့ဆော်ဒီတို့နှစ်ရှည်တန်တမာရေးပဋိပက္ခနဲ့ပြမန်နွမ်းလေနွမ်းနယ်လာပြီးအခုဆက်ဆံရေးပြန်တိဆောက်ခြင်းကနှစ်နိုင်ငံလုံးအတွင်းကြကြဝင်ပါနေတဲ့ရေမြေရေရှိစပွဲဆုံးသက်ရေးနှစ်ဖက်သံတမန်တွေကြိုးပမ်းနေခြင်းလည်းဖြစ်တယ်လို့သုံးသပ်သူတွေကထောက်ပြခဲ့ပါတယ်ခင်ဗျာ
ဒီကနေ့ကတော့ခရီးယန်ဘာသာဝင်တွေအတွက်ဘာသာရေးအရာအရေးကြီးတဲ့မွန်ဒီသတ်စ်ဒေးတန့်ရှင်းသောကြာသပတေးနေ့ကြီးဖြစ်တာကြောင့်ကမ္ဘာတစ်လွှားကခရီးယန်ဘာသာဝင်တွေဟာဘာသာရေးပွဲတော်တွေကိုကျင်းပနေပါတယ်ဂျေရုဆလင်မှာရှိတဲ့ Holy Sepulchre ဘုရားရှိခိုးကျောင်းမှာတော့ခရစ်ယာန်ဘာသာဝင်တွေစူတောင်းဝတ်ပြုပွဲတွေပြုလုပ်ကြသလိုဗာတီကန်နန်းတော်မှာလည်းဝတ်ပြုပွဲတွေကျင်းပပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့ကနေစတင်ပြီးတော့သခင်ယေရှုရှင်ပြန်ထမြောက်ခြင်း Easter ပွဲတော်မရောက်ခင်အထိတန်ရှင်းသောရသက်တပတ်အတွင်းမှာတော့ဒီကနေ့ဟာတန်ရှင်းသောကြာသပတေးနေ့ကြီးဖြစ်ပါတယ်။သခင်ယေရှုကားစင်တင်ပြီးတော့ကွမြတ်ခံခဲ့ရတဲ့ Good Friday မတိုင်ခင်နောက်ဆုံးညစာစားခဲ့တဲ့နေ့ဖြစ်တာကြောင့်မို့လို့ဖိလစ်ပိုင်နိုင်ငံမှာတော့ကက်သလစ်ဘာသာဝင်အမျိုးသားယာနဲ့ချီဟာကားစင်ပေါ်မှာသခင်ယေရှုခံစားခဲ့ရတယ်လို့နာကျင်အောင်သူတို့ကိုသူတို့လှုပ်ခဲ့ပါတယ်။မန္တလေးလူရောင်မြို့မှာလည်းဘာသာတရားကိုင်းဆိုင်သူတွေကကိုယ့်အသားကိုနာကျင်အောင်လို့ကြာပွတ်တွေချင်းကျိုးတွေနဲ့ရိုက်နှက်ခဲ့ပါတယ်။ဒီလိုမျိုးလှုပ်တာကိုတော့ဖိလစ်ပိုင်ကကက်သလစ်ဂိုင်းအုပ်ဆရာတော်တွေကအားမပေးပါဘူး။ဘာသာဝင်တွေအနေနဲ့အခုထပ်ပို့ပြီးအလဲအလက်ကြတဲ့နီလန်းမျိုးနဲ့လှုပ်ကြဖို့ကိုလည်းတိုက်တွန်းထားပါတယ်။ဖိလစ်ပိုင်နိုင်ငံဟာအာရှမှာကက်သလစ်ဘာသာအများစုကိုးကွယ်ကြတဲ့နိုင်ငံဖြစ်ပါတယ်ရှင်။
ဗီယူအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလမီတာ190 kHz 1505နေပြီးတော့ထုတ်လွှင့်ပေးနေပါခင်ဗျာ
ဗီယူအမေရိကန်အသံကနေကြက်သပရိညသတင်းတွေကိုဆက်ပြောပြနေပါတယ်မြန်မာရေးအာဆီယံဥဆောင်ဖြစ်ရှင်နိုင်အောင်ကုလနဲ့နိုင်ငံတကာကဝိုင်းကူပေးတာကိုကျေးဇူးတင်ပါတယ်လို့အာဆီယံကပြောလိုက်ပါတယ်။အာဆီယံအတွင်းမှူးချုပ်ဒေါက်တာခေါ်ခင်ဟွန်ဟာကုလသမဂ္ဂအတွင်းမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာထူးကိုယ်စားလှယ်နော်လင်းဟေဇာနဲ့အာဆီယံအတွင်းဝင်ရုံးမှဒီနေ့လက်ခံတွေ့ဆုံပြီးမြန်မာနိုင်ငံရေးဆွေးနွေးရမှာအခုလို့ပြောလိုက်တာပါ။ကုလသမဂ္ဂပါဝင်နိုင်ငံတကာအတိုင်းဝမ်းရဲ့ကူညီပံ့ပိုးပေးမှုတွေနဲ့မြန်မာရေးမှာအာဆီယံကဥဆောင်ဖြစ်ရှင်ခွင့်ပေးထားတဲ့အတွက်ကျေးဇူးတင်ပါတယ်လို့အာဆီယံအတွင်းမှူးချုပ်ကပြောခဲ့တယ်လို့အာဆီယံအတွင်းဝင်ရုံးကသတင်းထုတ်ပြန်ခဲ့ပါတယ်။အင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာဆွေးနွေးခဲ့တာတွေနဲ့မြန်မာရေးအာဆီယံဘုံသဘောတူညီချက်၅ချက်ကိုအကောင့်ထည့်ဖော်ရင်းနဲ့အာဆီယံလက်ချောက်ဥက္ကဋ္ဌရဲ့မြန်မာဆိုင်ရာထူးကိုယ်စားလှယ်နဲ့အတူလက်တွဲဆောင်ရွက်ရေးတွေပါဝင်တယ်လို့လည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မြန်မာရေးအာဆီယံဘုံသဘောတူညီချက်ကို2021ခုနှစ်အေပီမှာချမှတ်ခဲ့တာကြောင့်အခုဆိုရင်နှစ်နှစ်ပြည့်ခဲ့ပြီးအာဆီယံအနေနဲ့မြန်မာစစ်ကောင်စီဘက်ကလက်တွေ့လုပ်ပွဲရေရုံးကန်ကြိုးပမ်းနေရချိန်မှာအခုလိုအာဆီယံကကျေးဇူးတင်လိုက်တာပါခင်ဗျာ
မုံရွာတပိတ်ကော်မတီဦးဆောင်သူတဦးဖြစ်တဲ့မုံရွာတက္ကသိုလ်ကျောင်းသားများတက်မကဥက္ကဋ္ဌဟောင်းကိုဝေမိုးနိုင်ကိုပုံမှန်5ခုအတွက်ထောင်ဒဏ်120မိနစ်ဧပြီလ5ရက်နေ့တုန်းကပြစ်ဒဏ်ချမှတ်လိုက်တယ်လို့တရားရုံးနဲ့နှိစက်တဲ့အတိုင်းဝိုင်းကပြောပါရယ်ပုံမှန်505ကကြီအမှုတမှုအတွက်က3နှစ်ရသက်သက်ကြီးပုံမှန်148ရုံးရင်းဆန်ခတ်မှုမှဥဆောင်မှုနဲ့3နှစ်ဓမြမှုနဲ့ပုံမှန်395အတွက်ကထောင်ဒဏ်120နောက်ပြီးတော့ဒီလိုဓမြမှုကျူးလွန်ခြင်းမှာတစ်စုံတစ်ယောက်ကိုနာကျင်စေမှုပုံမှန်390အတွက်ခွနနှစ်နာကျင်စေမှုပုံမှန်အတွက်တစ်နှစ်ဆိုပြီးတော့ကိုဝေမိုးနိုင်ကိုစုစုပေါင်း34နှစ်ထောင်ထဲချမှတ်ခဲ့တာပါဒါပေမဲ့ဒီအမှု၅မှုရဲ့ပြစ်ဒဏ်တွေကိုတပေါင်းနဲ့ချခံမှုအတွက်တတ်မှတ်လိုက်တာကြောင့်ထောင်ထဲ120ချခံမှုအပိသက်အမိန့်ချမှတ်ခဲ့တယ်လို့တရားရုံးနဲ့နှိစက်တဲ့အတိုင်းဝိုင်းကသိရပါတယ်ပန်ဒါလို့လူသိများတဲ့ကြပြဆရာလည်းဖြစ်တဲ့ကိုဝေမိုးနိုင်ဟာဆရာနာသိန်းစန့်ကျင်ရေးလှုပ်ရှားမှုတွေမှာတက်တက်ကြွကြခေါင်းဆောင်ခဲ့သူဖြစ်ပါတယ်ပြီးခဲ့တဲ့2021ခုနှစ်ဧပြီလ15ရက်နေ့တုန်းကဆရာနာသိန်းမှုစန့်ကျင်ရေးတပိတ်တစ်ခုကနေအပြန် ကိုဝင်မိုးနိုင်စီးလာတဲ့ဆိုင်ကယ်ကိုစစ်တပ်ကနေမုံရမြို့လမ်းမကြီးရဲ့တနေရာမှာကားနဲ့ဝင်တိုက်ပြီးတော့ဖမ်းဆီးခဲ့တာဖြစ်ပါတယ်ရှင်
။ Belarus နိုင်ငံမှာနျူကလ িয়ার လက်နက်တွေကိုမဟာဗျူဟာမြောက်ဖြန့်ချထားတာဟာ NATO တပ်ဖွဲ့ချက်ထွင်လာတာကြောင့်ဖြစ်တယ်လို့ရုရှားအစိုးရကပြောလိုက်ပါတယ်။ NATO အဖွဲ့ဝင်တွေဖြစ်ဖင်လန်နိုင်ငံတည်တင်းဘတ်ထဲဝင်ရောက်ခဲ့ပြီးတဲ့နောက်ရုရှားအနေနဲ့ခုနယ်မြေကိုကာကွယ်နိုင်ဖို့အခုလိုလုပ်ရတာဖြစ်တယ်လို့ရုရှားအစိုးရပြောခွင့်ရ Dmitry Peskov ကဒီနေ့ပြောကြားလိုက်တာပါ။ကမ္ဘာနိုင်ငံတွေအနေနဲ့နျူကလ িয়ার လက်နက်မဖြန့်ချသင့်ဘူးလို့ထိပ်သီးပူရဲညင်ညာချက်ထုတ်ပြီးရပိုင်းတွင်မှာပဲ Belarus မှာရုရှားကုလိုလုပ်လိုက်တာကဂရိမတီတာပါလို့လည်း NATO အတွင်းမှချုပ် Jens Stoltenberg ကဒီနေ့ပဲမနေ့ကပဲပြောကြားခဲ့ပါတယ်။တရုတ်နိုင်ငံမှာရောက်နေတဲ့ပြည်ထောင်သမ္မတ Emmanuel Macron နဲ့တရုတ်သမ္မတရှီကျင်းပင်တို့ဒီနေ့တွေ့ဆုံပြီးပူရဲသတင်းစာရှင်းလင်းပွဲလုပ်ရမှာနျူကလ িয়ার ကိစ္စမျိုးမှာကုလသမဂ္ဂဗထိန်ညင်မှာပါတဲ့ဂရိတွေအတိုင်းတာဝန်ရှိတာမို့ရုရှားပေါ်ဩဇာရှိတဲ့တရုတ်အနေနဲ့ဝိုင်းထိန်ပေးတယ်လို့ပြည်내သမ္မတကဒီနေ့ပြောခဲ့ပါသေးတယ်ခင်ဗျာ
။မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်ချင်းချမှုအန္တရာယ်ပိုဆိုးလာနေချိန်မှာပဲမြောက်ကိုရီးယားနိုင်ငံဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်ဆမ်ကမ်နဲ့တောင်ကိုရီးယားအထူးကိုယ်စားလှယ်တို့ဒီကနေ့ဆိုးလ်မြို့တော်မှာတွေ့ဆုံခဲ့ကြပါတယ်။မြောက်ကိုရီးယားအရေးနဲ့ပတ်သက်လို့အမေရိကန်နဲ့တောင်ကိုရီးယားနှစ်နိုင်ငံဆွေးနွေးပွဲတွေအပြင်ဂျပန်နိုင်ငံမှာပါဝင်တဲ့၃နိုင်ငံဆွေးနွေးပွဲတွေကျင်းပသွားနိုင်ရေးအတွက်အမေရိကန်ရဲ့ဒီမြောက်ကိုရီးယားနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ရဲ့ဆိုးမျိုးတော်ခီးစဉ်ကဒီနေ့ပဲစတင်လိုက်တာဖြစ်ပါတယ်။အမေရိကန်နိုင်ငံသားရဲ့ဌာနရဲ့ပြောဆိုထားချက်အရဆိုရင်တော့ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေဘက်ကအမေရိကန်ကဆက်လက်ကာကွယ်ရပ်တည်သွားဖို့အခိုင်အမာစိတ်ပန်းဖြတ်ထားတယ်ဆိုတာကိုအထူးကိုယ်စားလှယ်ကအခုခီးစဉ်အတွင်းမှာထက်လောင်းအာမခံပြောကြားနိုင်ပွဲရှိပါတယ်ရှင်။ဧပြီလ6ရက်နေ့ကြာသပတေးနေ့ညရဲ့နောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့အတူကျမစုမွန်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ကြာသပတေးနေ့ညရဲ့ထိတ်တန့်ရောက်သတင်းပေးပို့ချက်တွေကိုတင်ပြပေးကြပါမယ်။အရင်ဆုံးတော့ကချင်ပြည်နယ်ရွှေကူဘက်မှာစစ်ကောင်စီတပ်ကလေကြောင်းနဲ့တိုက်စစ်ဆင်နေတဲ့အကြောင်းသတင်းကိုတင်ပြပေးကြပါမယ်။ကချင်ပြည်နယ်ရွှေကူမြို့နယ်အတွင်းမှာစစ်ကောင်စီတပ်နဲ့ KIA PDF ပူးပေါင်းတပ်ဖွဲ့တို့ကြားမှာမနေ့ဗုဒ္ဓဘူးနေ့တုန်းကတိုက်ပွဲတွေပြင်းထန်ခဲ့ပြီးတော့စစ်ကောင်စီတပ်ကလေရင်နဲ့လေးချိန်ပုံကျဲတိုက်ခိုက်ခဲ့ပါတယ်။တဆက်သေးပါပဲတိုက်ပွဲဖြစ်ပွားနေရာအနီးမှာရှိတဲ့ကျေးရွာတွေမိရှုခံရတယ်လို့ဒေသခံတွေကပြောပါတယ်။အရင်ရက်တုန်းကတိုက်ပွဲပြင်းထန်ခဲ့တဲ့စကိုင်းတိုင်းထီးချိုက်မြို့နယ်အတွင်းမှာတော့ဒီကနေ့တိုက်ပွဲဖြစ်တာတော့မကြားသိရပါဘူး။ကချင်ပြည်နယ်နဲ့စကိုင်းတိုင်းအထက်ပိုင်းကစီရေးအခြေအနေတွေကိုကိုဇော်ဝင်းလိုင်ကသတင်းပေးပို့ချက်အခြေခံပြီးပြောပြပေးပါမယ်ရှင်
။ရှုကူမြို့နယ်အတွင်းမှာမလ23ရက်နေ့လောက်ကစတင်ပြီးတိုက်ပွဲဖြစ်ခဲ့ရာကဒီရက်ပိုင်းအထိလည်းတိုက်ပွဲတွေဆက်ပြင်းထန်နေဆဲရှိပါတယ်။ဒီလ5ရက်မနေ့နေ့ကင်းပိုင်းမှာစစ်ကောင်စီတပ်နဲ့KIA PDF ပူးပေါင်းတပ်တွေအကြားတိုက်ပွဲပြင်းထန်ခဲ့ပြီးစစ်ကောင်စီဘက်ကညပိုင်းအထိလေရင်နဲ့လေးချိန်တိုက်ခိုက်ခဲ့သလိုကြေးရွာတချို့လည်းမိရှုခံခဲ့ရကြောင်းရွှေကူဒေသခံတူက VOA ကိုပြောပါတယ
်။မင်းရဲ့ဒီကတော့ဒီလို7နှစ်လောက်လောက်ကနေစပြီးတော့ပြန်ပြေးရပါတော့အဲ့မှာဒီတော့ဒီညီမတော့ဆက်သွင်းသူရောအဲ့ဟိုကဒုတိယကူနေရတော့သူဖြစ်ပါတော့ဒီတော့ဒီအဖြေကြိုက်ရှာသူများပါတော့နော်။အားရခါကျတော့ဒီလေးတော့လေးကညနေပိုင်းကြီးကို3ချိန်ပါရတိကတေနဲ့ညချိနိုင်ပါမှာတကယ်ခတ်ပြီးတော့ရနေလို့ရအောင်ကျအဲချေကူမျိုးနဲ့ကိုမဟန်သွားတော့
ထိခိုက်ပျက်စီးမှုအခြေအနေကိုသူကအခုလိုဆက်ပြီးပြောပါတယ
်ဟိုတစ်ခေါက်တည်းကဒီဟာကြီးမီးရှို့တာလေဒီတစ်ခေါက်လာတိတိအဲ့ဒီဟာကြီးရဲ့ကညစီသာရောနာနာနာဝေးမီးရှို့တာကြီးတော့စီမီလေးစီမီဒီလာလာမလို့ကြီးတော့နော်အေးဖြစ်တဲ့နေရာကိုတခြားခွဲရအာစီသာရောဆိုလို့ရှိရင်ကနေကြီးကြရတော့ဒုညာဝိပဿနာတိုင်နေသိရပြရပါလေနောက်တိုင်းဒီကအိမ်ဝင်ပြီပေါ့နော်ဒုညာဝိကြောင့်ဘာမှလည်းတော်တော်လေးမင်းရလာနေ
မလ25ရက်နေ့ကစီတောင်စီမူလေးနဲ့မန်ဝင်းကျေးရွာတွေနဲ့မလ30ရက်နေ့ကလည်းမန်ဝင်းနဲ့စီမူလေးကျေးရွာတွေမှာဘုံကျဲတာတွေရှိခဲ့ပါတယ်မလ25ရက်နေ့တိုက်ပွဲတွေပြင်းထန်လာကြတဲ့ကကျေးရွာ10ရွာလောက်ကတောင်းနဲ့ချီတဲ့ဒေသခံတွေဟာဘေးလွတ်ရာကိုတိမ်းရှောင်နေကြရကြောင်းရွှေကူဒေသခံကဆက်ပြောပါတယ်
ဒီကကြာလေကတော့လွန်ခဲ့တဲ့25ရက်မြောက်ကစတင်ဖြစ်သွားတဲ့ချိန်မှစပြီးတနေ့ကြီးကျွာလာမရှိဘူးပေါ့ကအကုန်လုံးဖြစ်သွားပြီးရည်ရတော့တစ်ချက်ကြီးရတော့ကျွန်တော်တို့ကတော့တော်ရဲကြီးရတယ်ရောအကုန်လုံးတောင်းကြုံနေကြအဲ့ဒါပြည်ရင်းကရောကြီးရတော့ဘယ်လောက်ရှိနေလဲပန်းနေမိုင်းပါနာဂူခေါ်လဲတာလီစင်ဖို့အစီတော်စီသာနာနာအမန်ဝေးတင်ကြီးစီမူလေးလာလာနော်မြေကြီးရောက်ရွာရဲ့အကူကြီးရတာကြအဲ့မှာချိန်သေးတဲ့ရွာဆက်သေးသေးတယ်နော်တုံးပေါက်တို့နဲ့တရားတို့ဆွေရွာလေးရှိအဲ့ဒီရွာကြီးအားလုံးဟာဒီပြောင်းမှမရှိတော့ဘူးပြစ်ပြီးသေးရတာ
ပြီးခဲ့တဲ့ရက်ပိုင်းတွေကတော့စကိုင်းတိုင်းအထက်ပိုင်းထိကျိုင်းမြို့နယ်အတွင်းမှာစစ်ကောင်စီတပ်နဲ့ KIA PDF ပူးပေါင်းတပ်တွေအကြားတိုက်ပွဲတွေပြင်းထန်ခဲ့တာကြောင့်လေကြောင်းက3ချိန်တည်းမနဲ့တိုက်ခိုက်ခဲ့ပါတယ်။ဒီကနေ့မှာတော့ထိကျိုင်းမြို့နယ်အတွင်းမှာတိုက်ပွဲဖြစ်ပွားတာမရှိကြောင်းထိကျိုင်းဒေသခံတဦးကပြောပါတယ်
။ဒီနေ့ကတော့ကျွန်တော်တို့မြို့နယ်ထဲမှာတိုက်ပွဲတော့မရှိဘူး။ဒါပေမဲ့စစ်ကြောင်းတော့ထိုးနေတယ်။ညီတာနေတွေ့တဲ့ကုန်းကနေပြီးတော့အခုအောင်တရားပဲရောက်နေတာ။ဗမော်မန္တလေးကလန်ပေးတာ။ညတော့လမ်းခွဲရဲ့ထက်လာတယ်။တိုက်ပွဲတော့မရှိသေးဘူ
း။ညီတာဟာထိကျိုင်းမြို့အရှိအေယာဝတီမြစ်တစ်ဖက်ကမှတည်ရှိတာပါ။တခြားစစ်ကောင်စီစစ်ကြောင်းတစ်ကြောင်းကတော့ထိကျိုင်းမြို့နယ်အထက်ကတာမြို့နယ်ကလှေဘူရွာအနီးမှာရောက်နေတယ်လို့ဒေသခံတွေကပြောပါတယ်။ဒီလ5ရက်နေ့ကတော့ကတာမြို့နယ်အင်းရွာအနီးမှာတိုက်ပွဲဖြစ်ပွားတာတွေရှိခဲ့ပါတယ်။စကိုင်းတိုင်းတွင်းကထိကျိုင်းတဲ့ကတာမြို့နယ်ကနေမြေချင်းဆက်ဆက်နေသလိုကတာမြို့နယ်ဟာလည်းလက်ရှိတိုက်ပွဲပြင်းထန်ခဲ့တဲ့ကချင်ပြည်နယ်ရွှေကူမြို့နယ်တစ်ဆက်တည်းတည်ရှိနေတာဖြစ်ပါတယ်။ဒီဒေသအတွင်းဖြစ်ပွားတဲ့တိုက်ပွဲတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသလို KIA ဘက်ကလည်းထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ။
ဒါကတော့ကချင်ပြည်နယ်နဲ့စကိုင်းတိုင်းအထက်ပိုင်းကစီရေးအခြေအနေကိုစုံဝင်းလိုက်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ထိုင်းမြန်မာနယ်စပ်မှာအဖမ်းခံရတဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်3ဦးရဲ့အခြေအနေသတင်းကိုတင်ပြပေးကြပါရစေ။ထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာလာပြီးတော့စေကူသားမှုခံယူနေတဲ့ Lion Battalion အဖွဲ့ကဒုစစ်ကြောင်းမှုကိုတီဟအပါဝင်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်3ဦးဟာထိုင်းနိုင်ငံနယ်စပ်မဲဆောက်မြို့မှာအဖမ်းဆီးခံရပြီးတော့3ရက်အကြာမှာတော့ထိုင်းအာဏာပိုင်တွေဘက်ကကရင်နယ်ကြားစောင့်တပ် BGF တွေရှိတဲ့လှေဂိတ်ကိုပြန်ပြီးတော့လွှဲပြောင်းပေးခဲ့ပါတယ်။တောင်ရင်မြစ်ထဲမှာသူတို့ကိုလှေနဲ့တဲဆောင်သွားတဲ့အချိန်မှာလှေပေါ်ကနေခုံချဖို့လုပ်တဲ့အတွက်နယ်ကြားစောင့်တပ်ကပြစ်ခတ်ပြီးတော့ဖမ်းဆီးသွားတယ်လို့သိရပါတယ်။ဒီကြောင့် VOA မြန်မာပိုင်းသတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာလာရောက်စေကူသားနေတဲ့ကော့ကရိတ်မျိုးဘက်ကလာတဲ့ Lion Battalion Commando အဖွဲ့ကဒုစစ်ကြောင်းမှုကိုတီဟအပါဝင်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်3ဦးဟာမဲဆောက်မြို့မှာအေဘီလာတရနေ့ကဖမ်းဆီးခံခဲ့ရတာပါသူတို့တွေကိုလူဝင်မှုကြီးကြပ်ရေးအချုပ်မှာထိန်းသိမ်းထားပြီးတဲ့နောက်နယ်စပ်ကကရင်နယ်ကြားဆောင်ဂိတ်ကိုထိုင်းဘက်ကပို့ဆောင်ခဲ့တယ်ဆိုပြီး Lion Battalion Commando အဖွဲ့ကတာဝန်ရှိသူတဦးကအခုလိုပြောပြပါတယ်
သူတို့ကဒီမှာတရားရတို့ဒီမဲဆောက်မှာဆေးလာကူတာဆေးလာကူရင်းနဲ့ဒီလမ်းမှပြီးတော့အဲ့ဒီသူဖိသေးကြီးကိုရောက်သွားတာပေါ့သူရောက်သွားတော့အဲ့ဆေးကြီးမှာဖမ်းနိုင်တာသူတို့ကကျွန်တော်တို့ပုဂ္ဂိုလ်ဘက်ကနေလာတာပုဂ္ဂိုလ်ကနေလာပြီးတော့ဒီမဲဆောက်မှာဆေးလာကူတာတည့်ရက်ဧပြီလ၁ရက်နေ့မှာဖမ်းနိုင်ရတယ်ဧပြီလ၄ရက်နေ့မှာသွားတော်တာပေါ့၄ရက်နေ့မနက်မှသွားတော်တာပေါ့ဒီထိုင်းဘက်ကတော့ထထိုင်းလေးလို့ခေါ်တယ်။ဒီမှာဘက်ကတော့အင်ဂျင်နံဂိတ်အဲဒါအဲဒရာတိဘေးနားမှာရှိုးပြီးတော့အဲကျောင်းသားအဲ၄ရက်နေမနက်မှာအဲဒီထထိုင်းဂိတ်မှာသွားတော့လာကျွန်တော်တို့ဒီဘက်ချမ်းလို့သူမဲကူကကြတာပေါ့မဲကူထိုင်းနိုင်ငံရဲ့ဒီမဲတောက်မဲကူပေါ့အဲဘက်မှာသွားတော့လာ
သူတို့ဟာမြန်မာပြည်ဘက်ကိုပြန်သွားလို့မရတဲ့သူတွေဖြစ်ပြီးစစ်ကောင်စီဘက်ကိုရောက်ရင်အသက်အန္တရာယ်စိုးရိမ်ရတာကြောင့်မြန်မာဘက်ကိုလွှဲပြောင်းချိန်မှာလေပေါ်ကနေခုံချဖို့ကြိုးစားခဲ့ကြတယ်လို့ဆိုပါတယ်သူတို့ကတော့ကရင်နယ်ကြားဆောင်တပ်ကတနက်နဲ့ပြစ်ခတ်ဖမ်းဆီးတာတွေလုပ်ခဲ့တယ်လို့လည်းပြောပြပါတယ်
။သူတို့ဖြစ်တာသူတို့ကအဲ့ရနေလေရနေကိုသူကူရတာကိုလေဘတက်လို့လေဘွားနေကူတော့ဒီထိုင်းမြန်မာကြားနေလေကူတဲ့ချိန်မှာသူလေဘွားနေခုံဆင်းတယ်။ခုံဆင်းတော့ BGF ကတနက်နဲ့ပြစ်ဖမ်းတယ်။ BGF ကတနက်နဲ့ပြစ်ဖမ်းတယ်။အဲတနက်နဲ့ပြစ်ဖမ်းတော့သူတို့တွေအဲ့မှာကိုတီဟာကဟိုရင်တော့မှတရားရတယ်တနက်တရားရတယ်။ဆော့ဖြူလေးရပေါင်းမှာတနက်တရားရတယ်။အဲ့မြောက်ရတယ်ဒီတော့အောင်လုံးဒီကြေးကပြန်ဖမ်းသွားတယ်
။ဖမ်းဆီးခံရသူ3ဦးကိုတော့နေကြားဆောင်တက်ကဘုံမူနိုင်မောင်စော်ကစစ်ကောင်စီကိုလွှဲပြောင်းပေးလိုက်တယ်ဆိုပြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တွေဘက်ကပြောပါတယ်။နောက်ဆုံးသတင်းအရကတော့သူတို့တွေကဒုစစ်ကြောင်းမှုကိုတီဟတေဆုံးသွားတယ်ဆိုပြီးသတင်းတွေထွက်နေပေမဲ့တီးကြားအတီးပြုတ်လို့တော့မရသေးပါဘူး။အေဘီလာ6ရက်နေ့ဒီကနေ့မနေ့ပိုင်းမှာတော့သူတို့တွေကတူကဆက်တွေ့လာပြီးအသက်သေဆုံးတဲ့သူမရှိဘူးလို့ပြောဆိုတာတွေရှိခဲ့တယ်လို့လည်း Lion Battalion Commando အဖွဲ့ကတာဝန်ရှိသူကပြောပြပါတယ
်။သူတို့အဲဒီစကားစားလက်ထဲမှာမရှိသေးဘူး။အဲ့ဒါပဲ call ကျွန်တော်ပြီးတယ်။အဲ့ဒီတရားနဲ့ဆက်တွေ့ရတာ။ဖြစ်ရှိနေအမ
ှန်။အဲ့ဒီခံရသူတွေကိုစကားစားကဖုံးဆက်တွေ့ခိုင်းပြီးပြောခိုင်းတာဖြစ်လို့သူတို့သုံးဦးဟာဘာတွေဖြစ်နေတယ်လဲဆိုတာကိုတော့အတိအကျမသိနိုင်ပါဘူးသူတို့တွေဟာဒဏ်ရာတွေရထားသူတွေဖြစ်ပြီးတကယ်ပဲ တူကတည်ဆုံးသွားသလားဘလောက်ထံရပြင်းတယ်လဲဆိုတာလည်းမသိနိုင်သေးပါဘူးအသက်38နှစ်အရွယ်လိုင်းရွန်ဘက်တလီယံဒုစစ်ကြောင်းမှုကိုတီဟာအသက်32နှစ်အရွယ်ပြန်ကြားရေးတာဝန်ခံကိုထက်နေဝင်အသက်26နှစ်အရွယ်တပ်ဖွဲ့ဝင်စောဖြိုးလေးတို့ဖြစ်ပြီးသူတို့တွေဟာစစ်တပ်အာဏာသိမ်းပြီးချိန်ကစလို့မြန်မာစစ်တပ်ကိုလက်နက်ဆွဲကင်တော်လှန်တဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တွေဖြစ်ကြပါတယ်ရှင်
ဒါကတော့မဲဆောက်မြို့မှာလာရောက်ပြီးတော့စေကူတာမှုခံယူနေတဲ့အချိန်မှာအဖမ်းခံရပြီးတော့ကရင်နယ်ကြားဆောင်တပ်လက်ကိုအလွှဲပြောင်းခံခဲ့ရတဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ရဲ့အခြေအနေမအေးအေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ရခိုင်ပြည်နယ်ထဲမှာလူငယ်တွေကြားမူဝိဇ္ဇာသုံးဆွဲမှုပိုတိုးလာနေတဲ့အခြေအနေကိုဆက်ပြီးတင်ပြပေးကြပါမယ်။ရခိုင်ပြည်နယ်မှာတော့မြို့နယ်တိုင်းလူလူမှာစိတ်ကြွမူဝိဇ္ဇာသုံးဆွဲတာတွေအခုနောက်ပိုင်းပိုပြီးတော့များလာတာကိုတွေ့ရတယ်လို့ဒေသခံတွေကပြောပါတယ်။ရခိုင်ပြည်နယ်မှာမူဝိဇ္ဇာတင်သွင်းတဲ့သူတွေကိုအာဏာပိုင်တွေဘက်ကထိထိရောက်ရောက်အရေးမယူတာကြောင့်မူဝိဇ္ဇာကအလွယ်တကူဝယ်ယူလို့ရပြီးတော့တရားဥပဒေစုမှုရေးကလည်းပြက်ပြားနေတာကြောင့်အမှုရေးစေဝါသုံးဆွဲမှုတွေကပုံများလာတာလို့ဒေသခံတွေကပြောပါတယ်။ရန်ကုန်ကလာတဲ့သတင်းကိုအခြေခံပြီးကိုစံကျော်ပြောပြပေးပါမယ်ရှင်
။ရခိုင်လက်နက်ကိုင် AA ဖွဲ့နဲ့စစ်ကောင်စီတို့အုတ်ချုပ်ရေးနဲ့တရားစီရင်ရေးလုပ်ငန်းတွေကိုအပြိုင်ဆိုင်လှုပ်ဆောင်နေကြတဲ့ရခိုင်ပြည်နယ်မှာလူငယ်တွေကြားစိတ်ကြွအမှုရေးစေသုံးဆွဲတာတွေပုံများလာတယ်လို့ဒေသခံတွေကပြောဆိုကြပါတယ်။ရခိုင်မြောက်ပိုင်းကပုံနှုံမျိုးနယ်ဘက်မှာဆိုရင်လေလူ120လောက်ကအမှုရေးစေသုံးဆွဲနေကြပြီးအများအားဖြင့်တော့ WY လို့ခေါ်တဲ့ပန်းရောင်စိတ်ကြွယူသူဆေးပြားတွေကိုတုံးနေကြတာဖြစ်တယ်လို့ပုံနှကျွန်းဒေတာခန်တူကပြောပါတယ
်။အာနာသိမ့်ပြီးနောက်ပိုင်းတော့ပိုဆိုးလာတယ်ရင်းကထက်ဟိုဟာစိတ်ကြီးမငြိမ်သက်တာရဲ့အတကြောင်းနောက်ပြီးဒီဟိုဟာမွေးစွာလုတ်တဲ့ဟိုဟာဂိုင်းတွေကပိုပြီးပေါ်လာတာတကြောင်းအဲ့အရှင်တွေနော်ပိုပြီးဒီဖက်မှာဟိုဟာပေါ်လာတဲ့ဈေးတွေကတအားတန်ပြီးလူငယ်တွေလည်းဟိုဟာတအားပျက်စီးဖို့လွယ်လာတယ်ကို။ဒီဖက်မှာတော်တော်များဆုံးက WY များတယ်ကိုလူငယ်ပါစနဲ့ဟိုကသွတ်မယ်ဆိုရင်ဟိုကလူတရားမှာ60 90လောက်ကတော့ဒီသုံးတယ်ကို
အဲ့ဒီ WY လို့ခေါ်တဲ့ပန်းရောင်စိတ်ကြွယူသူစေတပြားကိုအရင်ကကြက်3000လောက်ပေးဝယ်ရပေမဲ့အာနာသိမ့်ပြီးနောက်ပိုင်းကစားလို့ပြင်းမြအားဖြင့်ဆယ်စားတစ်ဆလောက်ဈေးတက်တာသွားပြီးစေတပြားကိုကြက်300ဝန်းကျင်လောက်သာပေးရတော့တယ်လို့ရခိုင်ဒေသခံတွေကပြောဆိုကြပါတယ်ဒါပြင်မူရီစေတွေကိုဘယ်သူမဆိုအလွယ်တကူနေရာတိုင်းမှာဝယ်ယူလို့ရနေတာကြောင့်လူငယ်တွေကြားထဲစေတုံးဆွဲမှုပုံများလာတာဖြစ်တယ်လို့လည်းရခိုင်လူငယ်တူကပြောပါတယ
်။လွယ်တာပေါ့ဒီဖက်မှာဟိုဈေးကဟိုပေါ်တာမဟုတ်ဘူးကိုကဟိုတင်းနေတော့မှဟိုဒီနေ့ဟိုမပြောဘူးစိတ်ဟိုဖြစ်တယ်စိတ်ကူးပေါက်တာနဲ့တော့ယူလို့ရတယ်ဟိုလကားရတဲ့နေရာတွေတော့ရှိတယ်ကိုအရှင်းနေဆိုတာဒီဖက်မှာတရှိုးကလေးတွေဆိုရင်အတက်ဟိုဆေးရှောင်းနေဆေးလေးနေစင်ကားနေနဲ့ဟိုမွေးစွာတအားလွန်ကျင်ဟိုအဖြစ်ပြီးဆေးရုံတွေတော့ရောက်တဲ့အရှင်တွေဖြစ်နေတယ်ပေါ့
ရခိုင်ပြည်နယ်ထဲမှာမွေးရေးဆေးဖြန့်ဖြူးရောင်းချပြီးချမ်းသာနေကြသူတွေရှိပေမဲ့ထိတိယောက်ဖန်ဆီးအေးအေးယူမှုတွေလောက်တာမရှိတဲ့အပြင်အာနာပိုင်တွေကိုယ်တိုင်အကျိုးတူပူပေါင်းလှုပ်ဆောင်နေတာတွေရှိတယ်လို့လည်းလွှတ်တော်ကိုယ်စားလှယ်ဟောင်းတူဖြစ်တဲ့ဥဖေတန်းကဆိုပါတယ
်အဓိကကျွန်တော်ပြောခဲ့သလိုပေါ့နော်ဒါအာနာပိုင်ကြီးနဲ့ဘလို့မှုချက်ချက်ဝင်ပတ်သက်တဲ့ခရိုကြီးတွေပေါ့နော်အာနာပိုင်ကပေါင်းပြီးတော့လုပ်နေတဲ့ပုဂ္ဂိုလ်တွေအကျိုးအမြတ်ကိုဝီစုခွဲပြီးတော့လှုပ်ရှားနေတဲ့ကိစ္စတွေပေါ့နော်ဒီလိုကတော့အသိရှိဖို့အများအားဖြင့်အင်ပယ်ရဲလမ်းကြောင်းကတော့အဲ့ဘက်မှာရှိရဲအဲ့ဘက်မှာလည်းအစုလိုက်ပြုံလိုက်ပြီးတာအများကြီးပဲတော့ချမ်းကြီးကဒီခိုင်ကြီးအနောက်စုံဖြားထိပ်ပြီးတော့မှတော့နေဆက်ကိတ်ကြီးပေါ့နော်အဲ့လိုလမ်းကြောင်းတစ်ခုကတော့ဒါကချိနေတာကြာပြီပေါ့နော်ဒီဝီစုဝါနဲ့ချမ်းသာတဲ့သူတွေကလည်းမြို့ပေါ်မှာတော်တော်ကိုရှားသာသွားကြတယ်အဲ့ဒါတွေကိုဟိုဒီပြဿနာဆွေးရမျိုးမသိဖို့ဘူးသိရဲအတိအမှန်သူတို့လည်းအဲ့ဒါပေါ်မှာဒါအကျိုးခံစားခွင့်ရနေတဲ့အတွက်နဲ့လှုပ်ပေးတာပေါ့နော်သူတို့လည်းအကျိုးမြတ်ရတာပေါ့။ဟောဒါကြောင့်ဒါကတော့ဒီလက်ရှိအစိုးရအနေနဲ့တာဝန်ပြည့်ွက်တဲ့အပြင်သူတို့အတွက်သမင်စားပေါက်ရအောင်ကာကြည့်ကြတဲ့အတွက်နဲ့ဒီလက်ပြေးလိုက်ယူစီပေါ့နော်မြို့စီဝါနဲ့ပတ်သက်တဲ့လက်ပြေးလိုက်ယူလို့ဆောင်တာတွေအဲဒီတဲဆောင်တာတွေရောင်းစာတာတွေကိုထိထိရောက်ရောက်အစိုးရအနေနဲ့ကင်ကြွတင့်နေပေါ့။အဲအဲ့လိုပြင်းပြင်းထန်ထန်လုပ်ရင်တော့ဒီကိစ္စအနည်းငယ်များအဲ့တော့ကျွန်တော်ကမပြောင်းတဲ့တောင်ပေါ့နော်ချုပ်ပေါ်ပြီးတော့သွားမယ်လို့ကျွန်တော်ကယူဆပါတယ်ဟုတ်ကဲ့
ရခိုင်ပြည်နယ်ဟာမူရီစေးစိုက်ပျိုးထုတ်လုပ်တဲ့ပြည်နယ်တစ်ခုမဟုတ်ပေမဲ့မြန်မာနိုင်ငံအတွင်းကမူရီစေးတွေကိုဘင်္ဂလားဒေ့ရှ်နိုင်ငံကိုပို့ဖို့အတွက်အဓိကကြတဲ့ပြည်နယ်တစ်ခုလည်းဖြစ်ပါတယ်အာနာပိုင်တွေအနေနဲ့ရခိုင်ပြည်နယ်ကမောင်တော်စစ်တွေမြောက်ဦးကြောက်ဖြူအန်တောင်ကုတ်စတဲ့မြို့နယ်တွေမှာမူရီစေးဝါးတွေဖမ်းမိတာတွေရှိပေမဲ့ဖမ်းမိတဲ့မူရီစေးတွေကိုမီးရှို့ဖျက်ဆီးတာမျိုးတွေလည်းမတွေ့ရပါဘူးဒါအပြင်မူရီစေးတွေဖမ်းမိတဲ့အခါတိုင်းမှာလည်းအများစုကပိုင်ရှင်မဲ့တွေဖြစ်နေတတ်ပါတယ်ရ တခိုင်ပြည်နယ်မှာမူရစ်စေဝါတည်ယူဖြန့်ဖြူးတဲ့သူတွေဟာအာဏာပိုင်တွေနဲ့အကျိုးတူပူးပေါင်းပြီးလုပ်ကိုင်နေသလိုရခိုင်လက်နက်ကိုင်အအဖွဲ့အနေနဲ့လည်းမူရစ်စေကုံတွေကိုဖမ်းဆီးအရေးယူတာတွေမတွေ့ရတာကြောင့်ခုလောက်မူရစ်စေတုံးဆွဲမှုများလာတာဖြစ်တယ်လို့ရခိုင်ဒေသခံတွေကမြင်နေကြပါတယ်ခင်ဗျာ
။ကိုစံကျော်ကရခိုင်ဘက်ကအခြေအနေပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ထိုင်းမျိုးရတကြံသွားပြီးတော့နှွဲပြော်ကြမယ်မြန်မာတွေနဲ့ပတ်သက်တဲ့သတင်းတပုတ်ကိုတင်ဆက်ပေးကြပါမယ်။မြမနှစ်တကူနဲ့တစ်ချိန်နဲ့ကြာရောက်မဲ့ထိုင်းရိုးရာတကြံစုံခရံပွဲတော်ကာလအတွင်းမှာတော့ထိုင်းနိုင်ငံကိုလာရောက်လေပတ်ကြမယ်မြမတွေအနေနဲ့ကိုယ်နိုင်ငံထဲမှာဘာကြောင့်မပြောနိုင်ဖြစ်နေသလဲဆိုတာကိုသတိရဖို့လိုပါတယ်လို့မြမအရေးလှုပ်ရှားသူတွေကပြောလိုက်ပါတယ်မြမနိုင်ငံသားတွေပြောတာကိုမတားမြစ်လို့ပဲမဲ့ကိုယ်နိုင်ငံရဲ့အရေးကိုတော့မေးမထားသင့်ပါဘူးဆိုပြီးထောက်ပြကြပါတယ်ဒီကြောင့်ထိုင်းနိုင်ငံရဲ့မြို့တော်ဘန်ကောက်ကနေမညွညွလင်းတင်ပြထားပါတယ
်ထိုင်းနိုင်ငံရဲ့ရိုးရာနှစ်တကူကာလထဲမှာပြည်ရင်းခီးသွားလာတာကနေဝင်ငွေဘတ်တန်ပေါင်း 13,500 ရလိမ့်မယ်လို့ထိုင်းခီးသွားအာဏာပိုင်တွေအဖွဲ့ကခန့်မှန်းကြေညာပါတယ်။ရိုးရာတကြံကာလအေပီလ13ရက်နေ့ကနေ16ရက်4ရက်ကာလအတွင်းပြည်ရင်းခီးသွားတာတွေဟာမနစ်ကဝင်ငွေဘတ်တန်ပေါင်း 11,000 ထက် 22 ရာခိုင်နှုန်းတက်လာမယ်လို့ထုတ်ပြန်ခဲ့တာပါ။ဒီလိုပြည်ရင်းခီးသွားလေပတ်မှုတွေထဲမှာနိုင်ငံတကာကနိုင်ငံခြားခီးသွားဧည့်သည်တွေလည်းပါဝင်ပြီးဒီနိုင်ငံခြားခီးသွားဧည့်သည်တွေထဲမှာမြန်မာပြည်ကလာရောက်လေပတ်ကြမယ်မြန်မာပြည်သားတွေလည်းအများကြီးပါဝင်တာပ
ါဟိုလေကျွန်တော်တို့လာလည်မဲ့လူတွေလည်းအပြစ်တော့မပြောချင်းဘူးပေါ့နော်ဘာလို့ဆိုကြတော့ဒီကျွန်တော်အပြင်ကိုထွက်လာပြီးလာလဲဆိုကြတဲ့ကတော့ဒီငွေကြေးတက်နိုင်တဲ့လူချောင်းလဲသူတွေပဲလာကြတာပေါ့နော်အဲ့တော့လူထဲမှာနှစ်မျိုးနှစ်စားတော့ရှိနိုင်တယ်တစ်ခုကကြတော့ဒီဆေးဥစုနဲ့ပတ်သက်တဲ့ဒီစကားစားရထောက်တိုင်းကြီးပေါ့နော်အဲ့လိုလူတွေရှိမယ်ပြီးတော့မှကိုယ့်ဘာကိုငွေကြေးတက်နိုင်ပြီးတော့ဂျာနေပေါ့နော်ဘာမှမပါတဲ့လူတွေရှိမယ်ပေါ့အဲ့တော့ဆေးအုပ်စုနဲ့ပတ်သက်တဲ့လူတွေတော့ကျွန်တော်မပြောချင်တော့ပါမှာဒါပေမဲ့ဒီဂျာနေတွေကိုတော့ကျွန်တော်ပြောချင်တာတစ်ခုကကြတော့ဘာလို့နိုင်ငံများမှာထပ်လာပြီးလာလဲရသလဲဘာလို့ကိုယ့်နိုင်ငံမှာဒီမှာဂျာနိုင်တဲ့လုံခြုံမှုလုပ်လက်မှုမျိုးဘာလို့မရနိုင်ရလဲဆိုတဲ့အဖြေကိုတော့ညီအောင်ကြည့်ဖို့လိုမယ်ပေါ့နော်အဲ့တော့ဒါတွေအားလုံးရဲ့အဖြေပေါ့ကိုယ့်နိုင်ငံမှာဒီမှာပြောမျိုးပြောနိုင်မှုဆိုလို့ရှိရင်ကျွန်တော်ဒီဆေးအုပ်စုမရှိမှာပဲဖြစ်မယ်ဒီစကားစားမရှိမှာဖြစ်မှာပေါ့နော်အဲ့ဒါကိုတော့မမေ့ဖို့လိုတယ်အဲ့တော့ကျွန်တော်ပြောချင်တာကပြောတဲ့သူတွေကိုကျွန်တော်မတားချင်ဘူးပြောပါတစ်ချက်ကကြတော့ဘယ်လိုပဲပြောစကားဆာရဲ့ဒီဝါဒဖြစ်တဲ့ကိစ္စတွေစကားဆာကလုပ်တဲ့ပွဲတွေစကားဆာကိုထောက်ခံရမကြဘူးတော့သတိချက်ဖို့လိုမှာဒါအရေးကြီးဆုံးပဲပေါ့နော်နောက်တစ်ချက်ကကျွန်တော်မှားချင်လဲဆိုတော့ကြတော့ငငယ်တော့ကျွန်တော်ကလေးတွေစာလုပ်လို့ပေါ့ဗျာဟိုဥပမာဆိုရင်ကျွန်တော်တနားကြီးဆော့မယ်ဆိုရင်စာပဲနှုတ်ပြီးမှဆော့မယ်ဆိုတာလိုမျိုးအဲ့တော့ကိုအပြော်ပါတဲ့သုံးမယ်ဆိုရင်လည်းကျွန်တော်မတားချင်ဘူးသုံးဒါပေမဲ့ကိုယ့်ရဲ့တာဝန်ကိုကိုမမေ့ဖို့လိုတယ်အဲ့ကြတော့ဥပမာကိုဒီစကြံမှာပြောဖို့အတွက်ဘလောက်တုံးလိုက်မယ်အချင်းဘလောက်ကုန်ခံလိုက်မယ်လူအားဘလောက်ဆိုက်လိုက်မယ်ဆိုရင်အနည်းဆုံးတော့အဲ့ဒါထက်မတိုင်ရင်တော့မှအဲ့ထက်မရောတဲ့ဟာမျိုးနဲ့ကျွန်တော်တော်လိုင်းကြီးမှာပါဝင်နေဖို့လိုတယ်။အဲ့တော့ကျွန်တော်ကဟိုစိတ်ကူးရင်ဆန်တဲ့ဟာမျိုးကျွန်တော်မတောင်းဆိုချင်ဘူး။တစ်ချိန်လုံးကိုယ့်ကိုချိုးနှိမ်နေပါတော်လိုင်းကြီးမှာဆက်ပြတ်သွားတာဆိုမျိုးကျွန်တော်မပြောချင်ဘူး။ဒါပေမဲ့သူများနိုင်ငံမှာလာပြောမယ်ဆိုရင်ဒီလိုဟာမျိုးကိုယ့်နိုင်ငံမှာဘာလို့ပြောလို့မရလဲဆိုတဲ့အဖြေကိုမြင်အောင်စဉ်းစားဖို့လိုတယ်။ပြီးတော့အဲ့ဒီအတွက်ကျွန်တော်ရည်ရှိမှာ effort ပေါ့နော်ပုံမှန်အမြဲထုတ်ပေးဖို့တော့လိုပါတယ်။
မြန်မာနိုင်ငံမှာစစ်အုပ်ချုပ်ရေးခြုံငင်ပြီးနိုင်ငံရေးအပြောင်းအလဲတွေဖြစ်လာဖို့အတွက်လှုပ်ရှားနေသူတွေကတော့တကြံကာလအိမ်ထဲမှာပဲနေရင်တိတ်တဆိတ်ဆန္ဒထုတ်ဖော်ကြဖို့တိုက်တွန်းကြပါတယ်။ဒါပေမဲ့ဒီလိုလှုပ်ဆောင်လိုက်လို့တိုင်းပြည်ကြီးပြောင်းလဲသွားမှာလားဆိုတဲ့ပြောဆိုမှုတွေကလည်းရှိနေတာပါ
။ဒီနှစ်ကိုလည်းပြောကြပါတော့တော်လန်တကြံပဲလှုပ်ကြမယ်အိမ်မှာပဲနေကြမယ်။ဒီလိုလှုပ်တော့မင်းတို့ကတော့မပြောနေပါနဲ့ဘယ်လိုပြောမလို့မင်းတို့မပြောတာနဲ့တိုင်းပြည်ကြီးကပဲပြောင်းလဲသွားမှာလားဆိုပြီးတော့တချို့ကလည်းအဲ့လိုအပြစ်တင်တဲ့ဟာတွေပြောကြတာ။ဒါပေမဲ့ကိုတရုတ်တယောက်တည်းမပြောတာနဲ့တော့တိုင်းပြည်ကတော့ချင်းပြောင်းလဲသွားမှာမဟုတ်ဘူး။ဒါပေမဲ့ကျွန်တော်တို့ရှေ့ပိုင်းမှာ silent strike တွေလုပ်ခဲ့ကြတယ်။ silent strike တွေလုပ်ရခြင်းတော့ဘယ်လိုပြောမလဲ။တကယ်တော်လန်နေရဲ့ရဲဘော်တွေပြီးစစ်ဘေးရှောင်ပြည်သူတွေကိုကျွန်တော်အားပစ်လိုက်တာပဲ။သူကမင်းတို့နဲ့အတူတူငါတို့ပြည်သူတရက်လုံးကပတ်ဝန်းနေပါတယ်။ငါတို့အကုန်လုံးကလည်းမင်းတို့နဲ့တပါးတယ်ပါပဲဆိုတော့ပြောလိုက်တာ။အဲ့လိုပဲဒီတကြံမှာမပါဝင်ခြင်းအားဖြင့်ကျွန်တော်ကဒီစကားဆာရဲ့ဘယ်လိုပြောမလဲစကားဆာသူအာနာလူပြီးကြတဲ့ကသူတိုင်းပြည်အေဂျင့်နေပါပြီဆိုပြီးနိုင်ငံတကာပြကြတယ်အဲ့လိုချင်းမျိုးမှာကျွန်တော်ကဒီစကားမှာဘယ်မှမတော်ကိုယ့်မှာပဲကိုနေချင်းအဖြစ်ဒီစကားဆာရဲ့အလောက်မှာပြည်သူတွေလုံခြုံနေရမျိုးမဟုတ်ပါဘူးပြည်သူတွေဒုက္ခခံစားနေရပါတယ်စကားဆာကိုမထောက်ခံပါဘူးဆိုတာမျိုးနိုင်ငံတကာကိုပြပြီးသားဖြစ်တယ်လို့အခုလက်ရှိမှာရှေ့နှံတိုက်ပွဲဝင်နေတဲ့ပြည်သူရဲဘော်တွေရောပြည်စစ်ဘေးရှောင်ပြည်သူတွေရောအားပေးရရောက်ပါတယ်အားကိုပြောချင်
ဒါပေမဲ့လေထိုင်းနိုင်ငံမှာရှိနေတဲ့မြန်မာပြည်သားတွေရဲ့ခီးသည်ပို့ဆောင်ရေးလုပ်ငန်းတွေတဲခုခံငှားတဲ့လုပ်ငန်းတွေမှာတော့ကြိုတင်အငှားတွေနဲ့ပြည်နေပြီးမြန်မာစားတောက်ဆိုင်တွေကလည်းအထူးစည်းနှုံးတွေနဲ့ကြော်ညာနေကြပါတယ်။ထိုင်းနိုင်ငံရဲ့ဆုံခရမ်လို့ခေါ်တဲ့တကြံကာလမှာပြည်ရင်းကစိတ်ဝင်စားစရာခီးစဉ်ပေါင်း 38,000 အထိရှိမှဖြစ်ပြီးမနစ်ကတည်းက 14 ရာခိုင်နှုန်းတက်လာလိမ့်မယ်လို့ထိုင်းခီးသွားလုပ်ငန်းလုပ်ကိုင်သူတွေကပြောဆိုကြပါတယ်ရှင်။ကျွန်မညညလုံးပါ
ထိုင်းနိုင်ငံဘန်ကောက်မြို့တော်ကနေမန်ညွန်ညူလင်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့သတင်းတွေကတော့ဒီလောက်ပါပဲမကြခင်ထုတ်လွှင့်ပေးမယ်ဒုတိယပိုင်းနိုင်ဝက်မှာတော့ကြာသာရင်းနေ့ညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍအစီအစဉ်တွေကိုရှုစားနားဆင်ရဖို့ရှိပါတယ်ရှင
် VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်း YouTube စာမျက်နှာလိပ်စာကတော့ youtube.com/voabemis ဖြစ်ပါတယ
်မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American အသံကနေ2023ခုနှစ်ဧပြီလ6ရက်ကြာသာပတေးနေ့ညထုတ်လွှင့်ချက်တွေကို Washington DC မြို့တော်ကနေတိုက်ရိုက်နှာစင်နေရတာဖြစ်ပါတယ်ရှင်ဒီထုတ်လွှင့်ချက်တွေကိုရုပ်သံကပါတိုက်ရိုက်ရှုစားနိုင်ကြပါတယ်ဒီညပိုင်းစီစဉ်တွေကိုတော့လှိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလှိုင်းဒိုမီတာ51 kHz 5885နဲ့စနေတနင်္ဂနွေမှာတော့လှိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုည10:00နာရီအထိထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုတင်ဆက်ပေးဖို့ရှိပါတယ်ကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းဒေသကသတင်းလွှာအပတ်စဉ်ကဏ္ဍမတိုင်ခင်မှာတော့အရင်ဆုံးဦးအောင်ခင်ရဲ့မြမအရေးသုံးသပ်ချက်ကိုတင်ဆက်ပေးကြပါတယ်ဒီသတင်းပတ်မှာတော့ပြည်တွင်းစစ်နဲ့ပြည်ပအမြင်အကြောင်းကိုတင်ပြပေးထားပါတယ်ဆီယနာသိန်းနာကိုပြည်သူလူထုကခုခံတော်လှန်တဲ့အတွက်ပြည်တွင်းစစ်ဖြစ်ပွားနေတာကနှစ်နှစ်ကျော်သွားပါပြီဒါပေမဲ့ဘယ်ဘက်ကမှနိုင်မှုအလားအလာမရှိဘူးဆိုပြီးနိုင်ငံခြားလှစ်လာသူတွေကသုံးသပ်နေတဲ့အကြောင်းဦးအောင်ခင်ကရေးသားပြီးတော့ကိုညံဝင်းအောင်နဲ့အတူတင်ပြထားတာရှုစားနာဆင်ပါရှင်
ကောင်စီနဲ့ဒီမိုကရေစီဘက်တော်သားတွေအကြာဖြစ်ပွားနေတဲ့ပြည်တွင်းစစ်ဟာအဆုံးအဖြတ်ပေးနိုင်တဲ့အခြေအနေကိုရောက်ဖို့အများကြီးလိုနေသေးတယ်လို့ ODNI Office of the Director of National Intelligence American ထောက်လှမ်းရေးညွှန်မှုရုံးကဆိုပါတယ်လွန်ခဲ့တဲ့ February 6ရက်နေ့တုန်းနှစ်လေအစည်းအဝေးခန်းစားမှာသုံးသပ်ထားတာပါသေရေးရှင်ရေးတိုက်ပွဲအဖြစ်နှစ်ဖက်စလုံးကသတ်မှတ်ထားတာကြောင့်စစ်စစ်ဆွေးနွေးအဖြေရှာရေးအတွက်အခွင့်အလားမရှိဘူးလို့ဆိုပါတယ်စစ်အုပ်စုပြိုခွင်းရင်အခြေအနေပြောင်းသွားနိုင်တယ်လို့တော်လှန်ရေးကိုပေးတဲ့ပြည်ပအကူအညီတိုးပွားလာရင်လည်းအခြေအနေပြောင်းသွားနိုင်ပါတယ်တဲ့တဖြည်းဖြည်းအခြေအနေဆိုးဝါးလာပေမဲ့အနိုင်ရမယ်လို့ယူဆတဲ့စစ်ကောင်စီကိုတိုက်ခိုက်နေရတာဟာအတိုက်အခံအတွက်အားတာချက်ဖြစ်တယ်လို့သုတေသီအန်တိုနီဒေးဗစ်ကမလ6ရက်နေ့ကအေယာဝရီစာဆောင်မှာပြောသွားပါတယ်ဒါပေမဲ့စစ်တပ်ကိုလျှော့တွက်လို့မရဘူးလို့သတိပေးထားပါတယ်တပ်ပြေးတွေများလာတော့အကြအဆုံးကလည်းများလာတဲ့အတွက်တပ်ပြက်ပြီးပြိုကွဲတော့မယ်ဆိုတော့လိုချင်ရာဆွဲပြောတာမျိုးလည်းရှိတယ်လို့အန်တိုနီဒေးဗစ်ကဆိုပါတယ
်လွန်ခဲ့တဲ့နှစ်နှစ်အတွင်းမှာစစ်တပ်နဲ့ရဲတပ်ဖွဲ့ကိုစွန့်ခွာလာသူဦးရေဟာ4,000လောက်ရှိမယ်လို့အန်တိုနီဒေးဗစ်ကခန့်မှန်းပါတယ်တည်ဆုံးသူနဲ့ဒဏ်ရာရသူက1,000ခွဲလောက်ရှိနိုင်ပါတယ်စစ်တပ်မှာအင်အား3,000လောက်ရှိနိုင်ပြီးရဲတပ်ဖွဲ့မှာ9,000လောက်ရှိနိုင်ပါတယ်တော်လိုင်းရေးဘက်ကိုအစုလိုက်အပြုံလိုက်ကူးပြောင်းလာတာမျိုးမတွေ့ရသေးတဲ့အတွက်တပ်သားတွေကိုထိန်းချုပ်ထားနိုင်ပုံရတယ်လို့ဆိုပါတယ်ဒါပေမဲ့တပြည်လုံးခုခံတွန်းလှန်နေတာကိုနှိမ်နင်းနိုင်တဲ့အင်အားစစ်ကောင်စီမှာမရှိတာကတော့သိကြနေပါတယ်အင်အား100ကျော်ရှိရင်တပ်ရင်းလို့ခေါ်နေတာမို့လေချောင်းကနေတိုက်ခိုက်တာတွေများလာပါတယ်အရက်သားတွေဒုက္ခတွေဖြစ်ကုန်ကြပါတယ်ပျောက်ကြားတက်တွေကတော့လေချောင်းရံကိုတင်းဆောင်ရင်းခုခံတိုက်ခိုက်နိုင်မဲ့နီးလန်းတွေကိုသင်္ကန်းစာယူနိုင်နေပြီမို့ထိတ်လန့်စရာမဟုတ်တော့ဘူးလို့ဆိုပါတယ
်တပီလုံးမှာဖြန့်ကျဲထားတဲ့တက်တွေအတွက်ရိတ်ခါပစ္စည်းထောက်ပို့ရေးဟာစစ်ကောင်စီရဲ့အဓိကပြဿနာတစ်ခုဖြစ်ပါလေချင်းပြည်နယ်လို့တွားရလာရတဲ့ခက်ခဲတဲ့နေရာမှာထောက်ပို့ရေးဟာစစ်ကောင်စီရဲ့အားနည်းချက်တစ်ခုဖြစ်ပါတယ်။ဒါကြောင့်စစ်ကောင်စီရဲ့ထောက်ပို့ရေးကိုအကွက်ချပြီးပိတ်ဆို့ဖြတ်တောက်နိုင်မယ်ဆိုရင်အရှိတ်ကိုထိုးလိုက်တယ်လို့ဖြစ်သွားနိုင်ပါတယ်။မြမရေးရသူတေတီမိုက်ကယ်မာတင်ကတော့စစ်ကောင်စီဟာဇက်သိန်းခန်းရောက်နေပြီလို့ဆိုပါတယ်။တော်လှန်ရေးပျောက်ကြားဥယျာဉ်တသိန်းလောက်ရှိမယ်လို့ခန့်မှန်းတာမို့ဒီစစ်တီတွေကိုလက်နဲ့တတ်ဆင်ပေးနိုင်တဲ့အတိုင်းအတာကိုလိုက်ပြီးအခြေအနေလဲပြောင်းလဲသွားနိုင်တယ်လို့သုံးသပ်ကြပါလေ
မြမပြည်ရင်းစစ်အခြေအနေလေခဲတဲလဲဖြစ်နေတာကိုကြည်ပြီးဘယ်ဘက်ကအပေါ်စီးရနိုင်တယ်ဆိုတာကိုနိုင်ငံသားသူတွေတွေကလေးလာဆန်းစစ်ကြပါတယ်တမ်မရော်အကြောင်းစာအုပ်စာရန်တွေရေးသားပြုစုထားတဲ့ပမောက်ခအန်ဒရူးဆက်ကတော့စစ်တပ်ဟာပြည်ရင်းစစ်ကိုမအောင်နိုင်ပေမဲ့အာဏာလက်လွတ်မဖြစ်သွားရအောင်ညီမျိုးစုံသုံးလိမ့်မယ်လို့ဆိုပါတယ် တက်တွင်းပုံကံမှုကြီးပေါ်ပေါက်လာတာမျိုးဒါမှမဟုတ်ပြည်ပကလက်နက်ပစ္စည်းဝင်လာတာမျိုးမဟုတ်ဘူးဆိုရင်တော့ပြည်တွင်းစစ်ဟာနှင်းနဲ့ချီပြီးကြာနိုင်တယ်လို့အန်ဒရူးဆက်ကမြင်ပါတယ်အန်ယူဂျီအစိုးရမှဗန္နာငွေတောင့်တင်းဖို့သာလိုတယ်လို့ဥရောပသုတေသီသတင်းသမားဒေးဗစ်ဟုတ်ကဆိုပါတယ်ငွေရှိရင်စုငွေတွေပေးနိုင်ပါတယ်ဒုက္ခသည်တွေကိုကူညီနိုင်ပြီးလက်နဲ့ပစ္စည်းလဲဝယ်ယူနိုင်တယ်လို့ဆိုပါတယ
်မြမရေးရပါရကူဘတ်ဒီလစ်နာကတော့စစ်တပ်မှာခေါင်းဆောင်ပိုင်းကိုဖြုတ်ထုတ်ဖမ်းဆီးတာတွေနဲ့အောက်ပိုင်းမှာမကျေမနပ်ဖြစ်တာတွေရှိခဲ့ပြီးမြဲနောက်ဆုံးကြတော့အမိတ်နာဂာနဲ့ဘဝကနေမထွက်နိုင်ဘူးလို့သုံးသပ်ပါတယ်အမိတ်နာဂာနဲ့စစ်တလေးကြောင့်စစ်အာဏာရှင်တက်ဆိုးရှည်နေတာဖြစ်ပါတယ်ဒါပေမဲ့ဒီတစ်ခါတော့တက်ချုံမင်းအောင်လွန်နဲ့အပေါင်းပါတို့ရဲ့ညံပြင်းမှုကြောင့်အရင်တို့တက်ဆိုးရှည်နိုင်ပါမလားလို့ဘတ်တီလင်နာကမေးခွန်းထုတ်ထားပါတယ်ဒါလောက်ဆိုးရတဲ့အခြေအနေကိုမတွေ့ဘူးသေးတာမို့ဘယ်လိုဖြစ်မယ်ဆိုတာခမားရခက်တယ်လို့လည်းဆိုပါတယ်တပြည်လုံးယွန်ရှာမုန်တိနေမှန်းတည်တဲ့စစ်အုပ်စုဟာနွားကွဲကြားကြိုက်ဘဝကိုရောက်သွားမှစိုးရိမ်နေကြတယ်လို့ဆိုပါတယ်မဖြစ်နိုင်တာတွေမလုပ်သင့်တာတွေကိုလှုပ်ခိုင်းနေပေမဲ့အမိန်ကိုနာခံနေကြတုံးပါပဲခရိုနီတွေကလည်းသူတို့ရဲ့စီးပွားရေးပါပစ္စည်းလာမကိုစိုးရင်လာကြပါတယ်တက်ချုပ်ကတော့စီးပွားရှာလို့ကောင်းတော့ပါပဲတက်ချုပ်နဲ့အဖွဲကိုနွားကွဲကြားကြိုက်ဘဝကိုရောက်အောင်စွန့်ဆန်နိုင်ဖို့လိုပါတယ်ဒါမှမဟုတ်ရင်တော့မြမပြီးဟာစီးပွားရေးနိုင်ငံရေးနဲ့လူမှုရေးချောက်ကြီးတဲ့ကိုဆက်လက်ကြာစင်းဖို့သာရှိတော့တယ်လို့ဘတ်တီလစ်တာကသုံးသပ်ထားပါတယ်ခင်ဗျာ
ပြည်တွင်းစစ်နဲ့ပြည်ပအမြင်ဆိုတဲ့အကြောင်းကိုဒီသတင်းပတ်မှာဥအောင်ခင်ကသုံးသပ်ထားပြီးတော့ကိုညံဝင်းအောင်နဲ့အတူတင်ပြပေးထားတဲ့ဥအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ပါရှင်။ဒီစီဇန်ကိုတော့အပတ်စဉ်ကြာသပတေးနေ့ညနဲ့တောက်ကြမနက်ခင်းနေမှာနားဆင်နိုင်ပါတယ်။မကြခင်မှာတော့တိုင်းရင်းဒေသကသတင်းလွှာအစီအစဉ်တွေကိုတင်ဆက်ပေးဖို့ရှိပါတယ်။အရင်ဆုံးတော့အပတ်စဉ်ကျမ်းမာရေးကဏ္ဍကိုတင်ဆက်ပေးခြင်းပါတယ်။ဒီသတင်းပတ်မှာတော့ရှောင်းကျင်တဲ့နဲ့အစာနဲ့နီးနာတွေအကြောင်းကိုပြောပြပေးထားပါတယ်။မြန်မာနိုင်ငံမှာစိုက်ပျိုးထုတ်လုပ်တဲ့အခါမှာဓာတုဆေးဝါးတွေသုံးများလွန်းလာကြောင်းအာဟာရရောကြကုန်တာအပြင်တခြားအကျိုးဆက်များစွာထပ်ဆင့်ပြီးတော့ခံစားလာရတယ်လို့အာဟာရပညာရှင်တွေကထောက်ပြပါဗျ။ဘလိုမျိုးအစားအသောက်တွေဓာတုဆေးသုံးနည်းနာတွေကိုရှောင်ကျဉ်သင့်ပါသလဲ။ဘာကြောင့်ပါလဲဆိုတာကိုအမေရိကန်ပြည်ထောင်စုနယူးယောက်မြို့ခနန်းတက္ကသိုလ်ကအပြည်ပြည်ဆိုင်ရာအစာအာဟာရဆိုင်ရာပါမောက်ခဒေါက်တာခင်မချိုကိုဦးဝင်းမင်းကဆက်သွယ်မေးမြန်းထားတာရှုစားနာဆင်ပါရှင်။
โอเคปมคดรคิมาเชียวครับเนี่ยเราอาหารชิซายานายเนี่ยซ้าตบงปยัตนาฤเนี่ยปัดแตกพี่รออย่าตาที่อสีงานอชูปอเนาะอะรากูอุซาเปลุ่นดาเนี่ยนอกที่อปอยันหล่ปะเดซัมพิวเนี่ยอคนอกงหนัวปิดทาเดทีเยญญูโกอาหารแทปูอุซาเปมีดาฤนอกซ้าติเนี่ยซัลลุนญูเนี่ยตบาวะฮินิเฮยะฤจองเปียวพี่มาอะกุตะคอกดอเซมายีသတိပြုရှောင်ကျင်တဲ့စားစရာတွေနီးလာတွေကိုပြောမှာမို့ဘယ်ကနေစပြီးတော့ရှင်းပြခြင်းလဲဆင်မ
ဟင်းကပ်အမွေးကြိုင်ပေါ့မြမလူမျိုးတွေရဲ့ဟင်းတွေမှာချက်ကြတယ်အခုနောက်ပိုင်းဟင်းကပ်အမွေးကြိုင်ကို ready made လာတဲ့ဟာတွေကိုသုံးကြတယ်အဲ့ဒါတခုလည်းနည်းနည်းလေးသတိထားစေချင်တယ်အဲ့တော့ပစ္စည်းတစ်ခုခုကစက်ရုံတွေကနေထုတ်လိုက်တဲ့အပေါ်မှာတက်ထားတဲ့အညွှန်းပေါ့နော်ဒီအညွှန်းကအတိအကျဖော်ပြမထားဘူးအထက်မှာဘာတွေနဲ့ဘယ်လိုလုပ်ထားတယ်ဆိုတာမသိဘူးဆိုရင်အဲ့ဒီအစားတော့ကစားတော့တင်ရွေးချယ်တဲ့ထက်မှာမရွေးချယ်တင်ဘူးပေါ့နော်ဘာဖြစ်လို့လဲဆိုတော့အထက်မှာဘာမှမသိတာဖြစ်တဲ့အတွက်အရသာဘလောက်ပဲကောင်းကောင်းအယုတ်အသွင်သဏ္ဍာန်အစင်းသဏ္ဍာန်ဘယ်လိုပဲစိတ်ဝင်စားမှုကောင်းကောင်းဂျက်မာကြီးအတွက်ကကြတော့သူကပြဿနာဖြစ်နိုင်တယ်ဒါကြောင့်မို့လို့ဟင်းကပ်အမွေးကြိုင်ဆိုတော့စနွင်းလေမြန်မာပြည်မှာစနွင်းဒါကျမတို့ဆိုအိမ်မှာစနွင်းကြီးအများကြီးစိုက်တယ်ဒီစနွင်းကထုတ်ထားစနွင်းချက်တွေပေါ့စနွင်းကနေလောက်ထားတယ်စနွင်းမှုန့်ဒီစနွင်းမှုန့်စစ်စစ်ကိုမိဖို့ကြောင့်မြန်မာအများအားရှိတင်တယ်ပြီးရင်ဂျင်းပေါ့နော်အားပြီးလို့ရှိရင်စနွင်းနဲ့ပုံစံတူတယ် family တူတယ်တရက်ကင်းလို့ခေါ်သေးတယ်မြန်မာပြည်မှာအဲစနွင်းတဲ့အတိုင်းပဲအဲ့ကောင်ပပလေးတွေလှီးပြီးတော့ဈေးထဲမှာလည်းရောင်းနေခုမြို့ပေါ်က city mart တင်မှာလည်းရောင်းနေ
ဟုတ်ကဲ့ဆရာမနောက်ထပ်ရောသတိပြုရှောင်ကျင်းတင်တာရှိသေးလားဆင်မ
ခင်ရွက်တွေကိုဈေးရပွားဝယ်တယ်ဒီခက်ကကြတော့ဆေးတွေကျွေးကြတယ်အဲ့တော့စိမ့်နာတွေကိုစိမ့်နေအောင်ဝါရာတွေကိုဝါနေအောင်ဆိုပြီးတော့ဆေးတွေသုံးတယ်အဲ့တော့ဝယ်လိုက်တုန်းကတော့အစိမ့်ရောင်ကအစိမ့်ရောင်အဝါရောင်ကအဝါရောင်အိမ်ရောက်လာပြီးနောက်နေလဲကြတော့အကုန်လုံးကအစိမ့်တွေအကုန်လုံးကအဝါတွေဖြစ်ပြီးအဝါတွေအကုန်လုံးကအမဲညိုပုတ်တွေဖြစ်ကုန်အဲ့တော့ဘယ်သူမှမစားချင်တော့လွတ်ပစ်တယ်အဲ့တော့အဓိကကတော့ဆေးတွေကျွေးတဲ့ပြဿနာပေါ့နော်။ကြီးညံဆေးတွေကျွေးတယ်၊အယောင်ကိုထိန်းထားတဲ့ဆေးတွေကျွေးတယ်၊ပြီးရင်လမ်းသွားအောင်လို့ဟိရွက်တွေကိုနှုံးမသွားအောင်လို့လမ်းနေအောင် ောင်လို့လုပ်တဲ့ဆေးတွေကျွေးရယ်ဆိုအဲ့ဒီဆေးတွေဟာလေဘယ်လိုနေရာနေရာနေဘယ်လိုနေဆက်နေဘယ်လိုနေရာနေဘယ်လိုဝင်လာမှမသိတဲ့ register မှတ်ပုံတင်ထားတဲ့ဟာတွေမဟုတ်တဲ့အဲ့တော့အစိုးရအနေနဲ့ကလည်း FDA ကနေစီမံစည်းကမ်းတွေထုတ်ပြီးတဲ့စစ်ဆေးမှုတွေဆိုတာကဘလို့မှအသေးစိတ်မလိုက်နိုင်ဘူးရက်ွက်ဈေးွက်တွေကိုအဲ့တော့ဒီဆေးတွေကမြို့ဝနေပြီးတော့နေကနေရွာထိရောက်သွားတယ်အခုရွာမှာရှိတဲ့ရင်းနှီးဟိရွက်တွေကအစားသူအဲ့လိုမျိုးတွေဖြစ
်ဟုတ်ကဲ့ဆရာမကြီးအဲ့ဒီတော့ဒီဓာတုဆေးသုံးလုံးတဲ့ပြဿနာကဘလို့ပဲပုံဖြစ်လာတာလဲဆင်မရ
င်ဟိဒီဟိရွက်တီးကအစားနံပါတ်1ကကျတော့စိုက်ပျိုးထုတ်လုပ်တဲ့နေရာမှာစပြီးတော့မြေပြင်းနဲ့ကစနစ်ကြအောင်မြေမပြင်းဘူးမြေကြီးတွေကအပေါ်ရန် top swine လို့ပြောတယ်တပေးနှစ်ပေးတွေကမြေကြီးတွေကအကုန်လုံးကတကယ်စိုက်ပျိုးဟိုလူသားအကျိုးပြုစေမယ် micro လို့ပြောတာတွေအကုန်လုံးကမရှိတော့တီကောင်းနေဆိုရင်ဘယ်ရှားမှမသိတော့အဲ့တော့အပေါ်ကဟိဒီဟိရွက်စိုက်ပျိုးထုတ်လုပ်မှုကအာနိသင်ဖြစ်စေမယ်အပေါ်ရန်မြေလွှာတွေအကုန်လုံးကမကျန်းမာတော့မကောင်းတော့ healthy soil တွေမဟုတ်တော့အဲ့တော့ဘာဖြစ်လဲဆိုတော့အပြင်မှာဆေးရောက်နေသူကလည်းအရန်ရောက်နေအဲ့ဒီဆေးတွေကလည်းခုနဒီမြေအသီးတွေကိုပုံမှန်တဘာဝအီးတိုင်းစိုက်ပျိုးထုတ်လုပ်မဲ့အစားဒီဆေးတွေကျွေးလာရင်အရွက်တွေကြီးကြီးဖြစ်လာမယ်တဟုန်တို့အပွင့်တွေတဟုန်တို့ပွင့်လာမယ်အသီးတွေတဟုန်တို့တီးလာမယ်ဆိုအဲ့ဒီဓာတုဆေးတွေကိုကျွေးတဲ့ရင်ကျေးမှုကြီးကကာချာကြီးကအရန်ကူများနေအဲ့ဒါကြီးကတော့မြန်မာပြည်အတွက်အင်မတန်ကြောက်စရာကောင်းတယ်ဒီစိုက်ပျိုးထုတ်လုပ်မှုလေကွင်းနေငငယ်တော့ကတော့ကွင်းထဲရောက်ပြီဆိုလက်ကြီးနှစ်ဖက်ကိုဝါဆိုမြောက်ပြီးတော့အပြင်ဘက်ကြီးဖွင့်ပြီးအသက်ကိုရှူရှားလိုက်အခုအဲ့လိုရှူလို့မရတော့အရန်ကြောက်စရာကောင်းတယ်အဲ့လိုရှူလိုက်လို့ရှိရင်ပါးစပ်ထုပ်ကိုတန်းဝင်ပါကဘုဒ္ဓဆီပေါင်းသက်ဆီမှုသက်ဆီအစိတ်ကြီးရဲ့ကျွင်းကျန်ဒီအဲ့လေထဲမှာအပြည့်ပဲပြီးရင်စပားစိုက်ပျိုးမှုကထုတ်လာတဲ့ဘီသိန်းတွေကာဗွန်အောက်ဆိုက်တွေလေထဲမှာရှိတဲ့ကာဗွန်အောက်ဆိုက်ကအရန်မြင့
်ဟုတ်ကဲ့ဆရာမအခုလိုဒီဓာတုဆေးသုံးလွန်းတာနဲ့ဒီလေထုထိခိုက်တာကြောင့်နောက်ဆက်တွဲတွေရောသတိပြုစရာရှိသေးလားဆရာမ
ကျမတို့ခု global warming climate change လို့ပြောကြတဲ့နေရာမှာ atmospheric carbon dioxide ကအရန်ကို rising ဒါကြောင့် temperature ဘာလို့မြင့်လာလဲဆိုတာကအဲ့ဒါလေးကြောင့်အဲ့တော့ကျမတို့ကသိပ္ပံကြီးကြ global သုတေသနတွေလုပ်တယ်ထွက်လာတဲ့အဖြေတွေကဒီလိုပိုသက်ဆေးပေါင်းသက်ဆေးတွေကြီးမြန်ဆေးတွေဒါတွေကျွေးခြင်းကြောင့်ပတ်ဝန်းကျင်ကြီးရဲ့ဘလောက်တောင်မှထိခိုက်ဆိုးရိုးမှုတွေဖြစ်လဲဆိုတော့ထုတ်လုပ်တဲ့စားသုံးကုန်ဒီနံဥပမာပြောရလို့ရှိရင်မြန်မာလူမျိုးတွေဆိုတော့ဆန်စားတယ်ဆိုတော့စပားပေါ့ပြီးလို့ရှိရင်ပြောင်းပေါ့ပြီးရင်ပဲမျိုးစုံမှာဘလောက်တောင်ကျသွားလဲဆိုရင်အသားဓာတ်ပါဝင်မှုက20ရာခိုင်နှုန်းထိအောင်ကျတယ်တန်ဓာတ်ပါဝင်မှုက14ရာခိုင်နှုန်းထိကျပြီးတော့ဇင်ဓာတ်ပါဝင်မှုက15ရာခိုင်နှုန်းထိရော့ကျသွားစေတယ်ဆိုတဲ့သုတေသနတွေ့ရှိချက်ကိုကျွန်မတို့တွေ့ထားတယ်အရန်ကြောက်စရာကောင်းတယ
်ဟုတ်ကဲ့ဆရာမနောက်ထပ်ရောနောက်ဆက်တွဲသတိပြုစရာရှိသေးလားဆရာမ
ဒီပတ်ဝန်းကျင်ရဲ့ temperature ကြီးက5 degree celsius အရန်တိုးရင်ကျမတို့အကုန်အေးပျော်ပြီးသေးကုန်ကြတော့မှာဒါကြောင့်မို့အရန်ကြောက်လို့ကဘာလုံးဆိုင်ရာကာကွယ်မှုတွေအများကြီးလုပ်နေကြတယ်အဲ့ဒီထက်မှာဘာလဲဆိုဆွတ်ဆွတ်ကပြောတယ်အဲ့လိုရာသီဥတု temperature တွေမြင့်သွားတဲ့အတွက်ကြောင့်ခုနပိုးတွေမှိုတွေကအရန်ကြတယ်အဲ့တော့ဘာဖြစ်လဲဆိုနောက်ဆက်တွဲခုနပိုးသက်ဆေးတွေမှိုသက်ဆေးတွေမတရားသုံးစွဲတာတွေဆိုတော့သူကဂျက်အေးသူ့အမေရိုက်တယ်လို့ဖြစ်အကုန်လုံးကပတ်ပတ်လဲပြီးတော့ပြဿနာတွေကတကယ့်ကိုညောင်များစွာကိုကျမတို့ဒီစိုက်ပျိုးထုတ်လို့မှုခွင်းဆက်ကြီးတစ်ခုလုံးကရင်ဆိုင်နေရဗမာတိတာလဲဆိုတော့အခုဟောမြင်းကလေးနေလှုပ်ပြန်ပြီးဟာအခုမိုးရသူမှုကမလိုတဲ့အချိန်ဒီစိတ်တင်းချိန်မှာမိုးတွေကမတရားရွာလာပြန်ပြီးမိုးတွေဆွေးလာပြန်ပြီးဟောလိုတဲ့အချိန်ကျတော့မိုးမရွာဘူးမိုးခေါင်ကြီးကြီးတွေပကြအပ်ကိုမရေတွေသွင်းရပြန်ပြီးအဲ့ဒီမှာစိုက်ပျိုးစရိတ်ထုတ်လို့မှုစရိတ်တွေကလိုတာထက်အစာပေါင်းများစွာပိုးပြီးတော့ကုန်ရောထွက်လာတဲ့သီးနှံရဲ့ကျောင်းစရာဈေးကွက်ကမရှိဈေးရမရှိဒါကြောင့်မို့လို့ကျမတို့လက်သမားတွေကဆင်းရဲပြီးရင်ဆင်းရဲရင်မွဲပြီးရင်မွဲရင်အဲ့တော့ပတ်စံအားဖြင့်တော့ရတယ်အဲ့မဲ့ငွေကြေးပြောင်းနေမှုကြောင့်အဲ့ပစံကဘာမှပြန်ဝယ်လို့မရတော့ကုန်ထုတ်လို့မှုစရိတ်တွေအလုတ်သမားစရိတ်တွေအဲ့ဒီပြဿနာကြီးကိုကျမတို့တိုင်းပြည်ကရှင်းမပေးနိုင်
ဘူးဟုတ်ကဲ့ဆရာမနောက်ဆုံးရောဗာထက်ပြောခြင်းနဲ့ဆရာမ
ကျမတို့ရဲ့ကျမရေးကဏ္ဍအာဟာရကဏ္ဍမှာအဲ့ဒီပြဿနာကြီးကဘယ်လောက်ထိသာထိခိုက်နေလဲဆိုရင်အခုဆန်တော့စားနေရပဲလीဖွဲ့စုနေတဲ့ပေါ်ဆန်မွေးလေးကိုစားနေရပဲဒါပေမဲ့အဲ့ဒီဆန်စိုက်ပျိုးထုတ်လို့မှုမှာသုံးလိုက်တွင်းလိုက်တဲ့ရေကဘယ်လောက်ထိအာဆီနစ်တွေပါလာတာလဲပြီးရင်ဆော့ဆော့ကပြောသလိုအခု atmospheric carbon dioxide ကြီးကလေထုထဲမှာအရင်များနေတာခုနပြောတဲ့ပိုသက်ဆေးတွေပေါက်သက်ဆေးတွေမှုသက်ဆေးတွေစပားတွေပဲစိုက်ပျိုးထုတ်လို့မှုကထွက်လာတဲ့ဘီသိန်းတန်းငွေတွေအဲ့ဒီတွေရဲ့ရိုက်ခတ်မှုကြောင့်အခုဆန်တို့ဂျုံတို့ပဲရောရအောင်အသားတန်တက်ပြီးစင့်တက်ပြီးရော့ကျသွားတယ်ဆိုတာအဲ့ဒီသမင်းကိုပဲစားနေတဲ့သူတွေရဲ့အာဟာရဘလောက်ထိအောင်မြန်ချုပ်တဲ့သွားပြီလဲစံတကူလေးကိုပြီးခုန်ရမယ့်သူဆိုရင်သွားပြီအဲ့တော့သမင်းမှာကဒီလိုကိုဖြစ်နေပြီဆိုတော့ကျမတို့လူမျိုးတွေအာဟာရချုပ်တဲ့မှုကတွေးကြည့်ရင်အင်မတန်မှကြောက်စရာကောင်းတယ်ဒါကကျမတို့ကသိပ္ပံပညာတွက်ချက်ပြီးထွက်လာတဲ့အဖြေတွေရတွေးကြည့်ပြီးအရန်ကြောက်သွားလို
့ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာမ
ဒ
New York New Connecticut တို့ကအပြည်ပြည်ဆိုင်ရာအစာအာဟာရဆိုင်ရာပါမောက္ခဒေါက်တာခင်မချူကိုဥဝင်းမင်းကဆက်သွယ်မေးမြန်းထားတဲ့ဒီသတင်းပတ်ရဲ့အကြမ်းမာရေခံတာပါရှင်။အခုဆက်ပြီးတော့အပတ်စဉ်တိုင်းရင်းဒေသကသတင်းလွှာအစီအစဉ်ကိုတင်ဆက်ပေးကြပါရစေ။မြန်မာပြည်တော်ဝန်တိုင်းရင်းဒေသကအနောက်ဆုံးရအဖြစ်အပျက်တွေကို FVB ကတိုင်းရင်းသတင်းတောက်တွေကစူးစီးတင်ဆက်ပေးထားတာရှုစားနာဆင်ပါရှင်။
ပတ်စဉ်တင်ဆက်သွားမယ်တိုင်းရင်းသတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မအမီပါနေဆက်ဒေသတိုင်းသားသတင်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ထိုင်းမြန်မာနယ်စပ်မြောက်ရီဘတ်ချမ်းမှာရှိတဲ့ရွှေကုတ်ကိုမြို့တဲ့အနီးကကရင်နယ်ကြားဆောင်တပ်ကင်းစခန်းနှစ်ခုကို KNLA ပူးပေါင်းတပ်ဖွဲ့တွေကစီရင်တိုက်ခိုက်ခဲ့ပါတယ်။စစ်တပ်ကလုံမဲ့ရွေးကောက်ပွဲကိုတော့ရခိုင်ပြည်ကျောင်းသားနဲ့လူငယ်များအစည်းအဝေး AASYC ကစတင်တဲ့ကမ်ပိန်းတစ်ခုကိုတော့စစ်တွေမြို့မှာလုပ်ခဲ့ပါတယ်။သတင်းတော်တွေထဲမှာတော့ကလေးမြို့နယ်တဲ့စစ်တပ်ကအင်အားအလုံးရင်းနဲ့ထိုးစစ်ဆင်နေမှုကြောင့်ဒေသခံပြည်သူ 3,000 နီးပါးလောက်ဟာဘေးလွတ်ရာကိုထွက်ပြေးနေကြရတဲ့အကြောင်းတွေကိုနားဆင်ကြရမှာပ
ါ။ကျမကနန်းဟောင်မရှင်သတင်းတွေကိုကိုရောပတ်နဲ့အတူတင်ဆက်ပေးသွားမှာပါ။ကရင်ပြည်နယ်မြောက်ဝတီမြို့နယ်ရွှေကုတ်ကိုမြို့တဲ့အနီးထီကော်ထောရွာကကရင်နယ်ခြားစောင့်တပ် PGF ကင်းစခန်းတစ်ခုကိုကရင်အမျိုးသားလူမျိုးရေးတပ်မတော် KNLA ပူးပေါင်းတပ်ဖွဲ့တွေကဗုဒ္ဓဟူးနေ့မနက်ပိုင်းကစီးနင်းတိုက်ခိုက်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ရွှေကုတ်ကိုမြို့ထီကော်ထောရွာက PGF နဲ့စစ်ကောင်စီတပ်တို့ထိုင်ထားတဲ့စခန်းတစ်ခုကို KNLA ပူးပေါင်းတပ်တွေဝင်ရောက်တိုက်ခိုက်ခဲ့ရမှာရွှေကုတ်ကိုမြို့တစ်စင်မှန်ကိန်းဒေသထဲရှိလောင်းကစားယုံတွေလူနေအိမ်တွေရှိတဲ့နေရာတွေမှာပါနှစ်ဖက်တိုက်ပွဲတွေဖြစ်ခဲ့ပါတယ်။အဲဒီနောက်တိုက်ပွဲပြင်းထန်တဲ့အတွက်စစ်တပ်ကလေကြောင်းကနေပစ်ကူပေးခဲ့တယ်လို့တိုက်ပွဲအတွင် PGF တပ်ကအရာရှိအပါဝင်ထိခိုက်သေးဆုံးမှုတွေနဲ့ KNLA ပူးပေါင်းတပ်တွေဘက်ကကြဆုံးခဲ့တာရှိတယ်လို့ရွှေကုတ်ကိုဒေသခံတယောက်ကပြောပါတယ်။
ကချင်းပြည်နယ်ရွှေကိုမြို့နယ်စီတာရွာရဲ့အေဘီလာ9ရက်နေ့မှာစစ်တပ်ကပစ်ခတ်လိုက်တဲ့လက်နက်ကြီးတွေကြောင့်လူနေအိမ်တွေမီးလောင်ပျက်စီးခဲ့တယ်လို့လေရင်နဲ့လည်းဘုံကျဲခဲ့လို့လူနေအိမ်တွေထပ်မံမီးလောင်ပျက်စီးခဲ့ရတယ်လို့ရွှေကိုဒေသခံတွေကပြောပါတယ်။ခလာရ89ခလာရ10ကအင်အား60လောက်ပါတဲ့အဖွဲ့အပြင်ဗမော်အခြေဆိုင်ခမာရ236ကအင်အား80ပါပူပေါင်းအဖွဲ့နဲ့ KIA PDF ပူပေါင်းအဖွဲ့တို့အကြားတိုက်ပွဲဖြစ်ပွားခဲ့ပြီးမန်ဝုံကြီးရွာစီမူကြီးရွာရုပ်ကိုလည်းမီးရှုဖြက်စီးခဲ့တဲ့အပြင်စီတာရွာကိုလည်းမီးရှုခဲ့တာဖြစ်ပါတယ်ညနေ 3:00 ခွဲအချိန်မှာတော့ Jet Fighter 2စီးနဲ့ရှစ်ကြိမ်ထက်မနည်းဘုံကျဲခဲ့ပြီးညနေ 9:00 ခွဲလောက်မှာမြစ်ကျင်းသားဘက်ကနေတက်လာတဲ့ Jet Fighter နဲ့ထပ်မံဘုံကျဲသွားတယ်လို့ဒေသခံတွေကပြောပါတယ်
ချင်းပြည်နယ်ဖလန်းဟာခါကြာကာလာမပေါ်မှာရှိတဲ့တလန်ဇာရွာကလူနေအိမ်ခြေခုနှလုံးကိုစစ်ကောင်စီတပ်ဖွဲ့တွေကဧပြီလ3ရက်နေ့မှာမိရှုဖျက်ဆီးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဖလန်းမြို့ကနေဟာခါမြို့ကိုစစ်ကြောင်းထွက်လာတဲ့စစ်ကောင်စီတပ်ဖွဲ့ဟာချင်းကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲတောက်လျှောက်ဖြစ်ပွားခဲ့ပြီးဧပြီလ3ရက်နေ့ကတလန်ဇာရွာအနီးမှာတိုက်ပွဲဖြစ်ပွားခဲ့တာပါ။အဲဒီနောက်ရွာထဲဝင်ပြီးလူနေအိမ်တွေကိုမိရှုဖျက်ဆီးခဲ့တာလို့ချင်းကာကွယ်ရေးတပ်ဖွဲ့ဒီဖက်ကပြောပါတယ်ဒါအပြင်မတူပြီးပလက်ဝကလားမပေါ်မှာရှိတဲ့ကလားရွာကိုလည်းစစ်ကောင်စီတပ်ဖွဲ့ကမတ်လ31ရက်နေ့ဧပြီလ1ရက်နေ့ကမိရှုခဲ့တာကြောင့်လူနေအိမ်ခြေ30မိလောင်ပြကျခဲ့ရပါတယ်
စစ်တပ်နဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တို့အကြားစစ်ရေးတင်းမာနေတဲ့ရှမ်းပြည်မြောက်ပိုင်းနောင်ချူမြို့နယ်ထဲမှာအရက်သားတယောက်မိုင်းနှင်းမိပြီးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ဧပြီလ3ရက်နေ့မနေ့အစောပိုင်းကဖြစ်ပွားခဲ့တာပါ။နောင်ချူမြို့ကုန်းညောင်ရွာသားတယောက်ရွာကနေဆိုင်ကဲတစည်းနဲ့သူ့ရဲ့ဂျန်ခင်းကိုအသွာမြို့ရဲ့အနောက်ဘက်15မိုင်လောက်အကွာမှာမိုင်းနှင်းမိတာဖြစ်ပြီးမိုင်းစထိမှန်ဒဏ်ရာကြောင့်နောင်ချူစေးရုံမှာစေကူတာမှုခံယူနေရတယ်လို့ဒေသခံတယောက်ကပြောပါတယ်။ဒါအပြင်ဧပြီလ1ရက်နေ့ကလည်းနောင်ချူမြို့နယ်လုံခံရွာနာကလမ်းမှာထောင်ထားတဲ့မိုင်းကိုရခင်းသွားတဲ့ရွာသားတွေနဲ့ PDF တပ်ဖွဲ့တွေကပူးပေါင်းပြီးဖြိုတဲ့အချိန်အနီးမှာမိုင်းတလုံးပေါက်ကွဲလို့ PDF တပ်ဖွဲ့ဝင်၄ယောက်ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်
မွန်ပြည်နယ်ရေးမြို့နယ်အောင်သာယာနယ်ကနင်ကမော့ရွာကြားရောဘတ်ချန်အတွင်းသေဆုံးနေတဲ့အမျိုးသားနှစ်ယောက်ရဲ့အလောင်းကိုတွေ့ရှိခဲ့တယ်လို့အလောင်းသွားကောက်လူတွေကပြောပါရယ်ဧပြီလ3ရက်နေ့ကတနတ်တန်ယာနယ်သေဆုံးနေတဲ့အမျိုးသားတဦးရဲ့အလောင်းအပြင်အဲ့ဒီနေ့မတိုင်ခင်တရက်ကလည်းအသက်48နှစ်အရွယ်ရှိမော့ကနင်ရွာတစ်တာကိုဝင်းနိုင်ဆိုသူရဲ့အလောင်းကိုသွားကောက်ခဲ့ပြီးလမိုင်းမြုပ်ပြည်သူစေယုံရှိရင်ခွဲယုံကိုပို့ခဲ့ရတယ်လို့မော့ကနင်ကြီးရွာရွှေဟန်တာပရဟိတအသင်းဝင်ကပြောပါရယ်အလောင်းတွေ့ခဲ့တဲ့နေရာအနီးကဘေးလမိုင်းနဲ့အေးကဘာကြီးရွာကြားမှာလဲအေဘီလတရနေ့မနေ့အစောပိုင်းကစစ်တပ်နဲ့ဒေသခံ PDF တပ်ဖွဲ့တို့ကြားတိုက်ပွဲတဲ့ဒေသခံမျိုးသားတယောက်နဲ့မျိုးသမီးတယောက်တို့တနတ်ထိမှန်တမ်းရရရှိခဲ့ပါရယ်
စစ်ကောင်စီကပြုလုပ်မဲ့ရွေးကောက်ပွဲကိုရခိုင်ပြည်ចောင်းသားနဲ့လူငယ်များအစည်းအရုံး AASYC ကစတင်တဲ့ကမ်ပိန်းတစ်ခုကိုစစ်တွေမြို့မှာအေဘီလ၂ရက်နေ့ကပြုလုပ်ခဲ့ပါတယ်စစ်ကောင်စီကသူတို့လူလာတဲ့အာဏာရှင်စနစ်နဲ့2008အခြေခံဥပဒေကိုပြန်ပြီးအသက်သွင်းဖို့နဲ့တရားဝင်အစိုးရတရက်ဖြစ်လာဖို့အတူယောင်ရွေးကောက်ပွဲကိုကျင်းပဖို့စူးစမ်းနေတယ်လို့យေတာထားတဲ့လက်ကမ်းစာဆောင်တွေကိုစစ်တွေမြို့ရှုခင်းတာလမ်းကနေရာတချို့မှာကတ်ခဲ့ကြတယ်လို့လမ်းမကြီးတွေမှလည်းချခဲ့ပါတယ်အခုလိုလှုပ်ရတာကတော့စစ်ကောင်စီကိုနိုင်ငံရေးအရာဆန့်ကျင်တာဖြစ်တယ်လို့ဥပဒေကြောင်းအရာလည်းဆန့်ကျင်တာဖြစ်ပြီးအမှန်တရားနဲ့တရားမျှတမှုရရှိရေးအတွက်ဒီရွေးကောက်ပွဲကိုဆန့်ကျင်ရတာဖြစ်တယ်လို့ AASYC ကတာဝန်ရှိသူတဦးဖြစ်တဲ့ကိုတင်ဦးကပြောပါတယ
်အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်သွားမှာပါစကိုင်းတိုင်းကလေးမြို့နယ်မြောက်ပိုင်းဒေသမှာစစ်ကောင်စီတပ်ဖွဲ့ကအင်အားအလုံးအင်းနဲ့ထိုးစစ်ဆင်တိုက်ခိုက်နေမှုကြောင့်ရွာပေါင်း10ရွာကျော်ကဒေသခံပြည်သူ3000နီးပါးလောက်ဟာဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြပါတယ်။အကြောင်းဆုံးကိုတော့ကိုရောဘတ်ကစူးစီးထားပါတယ်။
စစ်ကောင်စီတပ်ဖွဲ့ဟာကလေးမြို့ကနေ12မိုင်လောက်ဝေးတဲ့မြောက်ပိုင်းဒေသဘက်ကိုမလကုံပိုင်းကစတင်ထိုးစစ်ဆင်တိုက်ခိုက်လာခဲ့ပြီးပြည်သူ့ကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေနဲ့မလ31ရက်နေ့ကစလို့ပြင်းထုပ်ဦးရွာအနီးတိုက်ပွဲဖြစ်ပွားခဲ့ကြရာစစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်မှုအပြင်လက်နက်ကြီးတွေအပြင်းအထန်ထိုးစစ်ဆင်တိုက်ခိုက်ခဲ့တာဖြစ်ပါတယ်ဒီလိုအပြင်းအထန်ထိုးစစ်ဆင်တိုက်ခိုက်ခံရမှုကြောင့်ကလေးမြို့မြောက်ပိုင်းဒေသကရွာပေါင်း10ရွာကျော်ကဒေသခံပြည်သူတွေဟာကလေးမြို့ပေါ်ဘက်ကိုရွာလုံးကျွတ်ထွက်ပြေးတိမ်းရှောင်နေကြရတယ်လို့ချင်းမျိုးသားကကွေတက်မတော် CNDF တက်မဟာလေးကတာဝန်ရှိသူတယောက်ကပြောပါတယ
်သူက30ရက်နှစ်ကလေးကချမ်းသာရေးဘက်ကနေတက်လာတာပေါ့နော်ဒီနေ့ကတော့60ဆောင်ဝတ်တင်မရဘူး30ရက်နှစ်ကြာမှဒီတော့ဘယ်တော့ပြင်းလို့ပြန်ထန်သွားတယ်ဆောက်သွားရှောင်ကြတာကိုကြည့်ပေါ့ဒီဆက်ကတပ်ကဒီဘက်ကိုမရမကဝင်ချင်ဝင်ချင်နေရတချာမတိုင်ချင်ဒီဘက်ကိုဝင်ဝင်ချင်နေပုံစံဖြစ်တော့သူကလည်းပြစ်ထားနေတယ်
ရွာလုံးကျွတ်စစ်ဘေးတိမ်းရှောင်ကြရတဲ့ကြီးရွာတွေကတော့အောင်ရွာမင်းလှညောင်ကုန်းပြင်းတော်ဦးမြောက်ချောတော်လက်ပံချောင်းချင်းစုတာယာကုန်းနန်းချောင်းပြီးတော့သာချမ်းသာကြီးမောက်လင်းစတဲ့ရွာတွေဖြစ်ကြပြီးအဲ့ဒီရွာတွေကချင်းလူမျိုးအများစုနေထိုင်ကြတဲ့ရွာတွေဖြစ်ပါတယ်ကလေးမျိုးပေါ်ကိုထွက်ပြေးတိမ်းရှောင်နေကြတဲ့စစ်ဘေးရှောင်ပြည်သူတွေကိုအရက်ဖက်အဖွဲ့အစည်းနဲ့ဘာသာရေးအသင်းတော်တွေကနေရာထိုင်ခင်းအစားအသောက်တွေအဆင်ပြေတယ်လို့စီစဉ်ပေးထားရတယ်လို့ကိုငင်ဆောင်ရွက်ပေးနေတဲ့အရက်ဖက်အဖွဲ့အစည်းကတာဝန်ရှိသူတို့ကပြောပါတယ
်ဒီမှာရောက်တဲ့လူဆိုရင်တို့အပြစ်တော်တောင်းဝင်မှာပဲပို့တာဒါရင်းဆုံးကျမှာပေါ့နော်အဲ့ဒါအပြစ်တော်ချင်းပြရလို့လုပ်တယ်ဖြစ်စတော့လေဒီလိုရှိရကြီးဆန္ဒလို့ဝယ်လို့ရှိတော့သူပြောတယ်ဒီမှာတို့လူမျိုးရဲ့ပြည်နေတဲ့ဘာဖြစ်မှတော့ပြည်ရဲ့ဟုတ်ဒီတော့ဒါဟန်ဆဲမှာလာဆောင်ကြတယ်ဆိုတော့ဒါဟန်ဆဲမှာလူအပ်တဲ့တပ်ဖို့ကိုသူလူအပ်တဲ့ဟာတွေဆိုတော့ပတ်ဖို့ပြင်ရတာပေါ့နော်
ဒါအပြင်စစ်ဘေးရှောင်ပြည်သူတို့ကတော့မြို့ပေါ်ကအသည့်ဆွေမျိုးတွေအိမ်မှာခိုးလုံသူတွေလည်းရှိနေပါတယ်ခုဆိုရင်ကလေးမြို့ပေါ်ကဘာသာရေးအဆောက်အုံအသီးသီးမှာစစ်ဘေးတိမ်းရှောင်နေကြရသူ 28,000 ကျော်ရှိပြီဖြစ်ပြီးအမျိုးသား 12,600 ကျော်နဲ့အမျိုးသမီး 14,500 ကျော်ရှိတယ်လို့ကလေးတောင်ရှိ People Administration ကအဘီလာ၄ရက်နေ့ကထုတ်ပြန်ထားပါတယ
်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းပြောင်းလဲဖွဲ့စည်းထားတဲ့ NSPNC ကအမျိုးသားစည်းလုံးညီညွတ်ရေးနဲ့ငြိမ်းချမ်းရေးဖော်ဆောင်မှုညှိနှိုင်းရေးကော်မတီကငြိမ်းချမ်းရေးညီလာခံအစ်တစ်ခုကိုကျင်းပဖို့အပြည့်ရအဖွဲ့တွေနဲ့တွေ့ဆုံတဲ့အချိန်မှာပြောဆိုလိုက်ပါတယ်ငြိမ်းချမ်းရေးညီလာခံအစ်တစ်ခုကျင်းပဖို့ဘာကြောင့်ပြောတာလဲဒါရောလက်ရှိနိုင်ငံရေးအခြေအနေအရဖြစ်နိုင်ခြေရှိရလားမိရင်ကြီးကတင်ဆက်ထားပါတယ
်တိုင်းရနာလက်နက်ကိုင်အဖွဲ့စည်းတွေပါဝင်တဲ့ငြိမ်းချမ်းရေးညီလာခံအစ်တစ်ခုကျင်းပဖို့စစ်ကောင်စီရဲ့ NSPNC ဘက်ကတင်ပြခဲ့တယ်လို့PBSD ပြောခွေရဗိုလ်မှူးကြီးစောကျော်ညိုကပြောပါတယ်
မြန်မာပြည်စီမီဘွေးဆိုတာကလည်းပဲဒါ NSPNC ကတည်လဲတာအကောင်းဆုံးဖြစ်တယ်။ဒီတော့ဒီမြန်မာပြည်မီလာဂျန်တို့နှစ်သက်တရာစုတင်ရလို့ကျွန်တော်တို့လှုပ်လာခဲ့တဲ့အခြေအနေ NC ဒီမှာပါတဲ့နိုင်ငံရေးစနစ်မှုကြံလမ်းပြမြေပုံမှာပါတဲ့အထင်အတန်းကျွန်တော်တို့ဆွေးနွေးကြနေတယ်။အခုမြန်မာပြည်လာဂျန်ကတော့ကျွန်တော်တို့အရင်ကခေါ်တယ်လို့မျိုးပြည်တော်ဒီမြန်မာပြည်လာဂျန်တို့လည်းမခေါ်ဘူး။စတိရာစုတင်လို့လည်းမဟုတ်ဘူးပေါ့လေ။ဒီအကြံအလိုများတော့ဒါတစ်ခါတင်လာတာကိုပြန်ပြတာတော့ကျွန်တော်တို့ကြားသိရတာရှိတယ်
။ပြီးခဲ့တဲ့မလကုံပိုင်းကနေပြည်တော်မှာ NCA လက်မှတ်ထိုးတိုင်းရင်းသားလက်နက်ကင်ခုနှစ်ဖွဲ့တို့နဲ့လွတ်တဘောတွဲဆောင်ဆွေးနွေးချင်း NSPNC ဘက်ကတင်ပြလာတယ်လို့ဆိုပါတယ်။အားလုံးပါဝင်နိုင်တဲ့ငြိမ်းချမ်းရေးဖြစ်စဉ်ဖြစ်လာဖို့ကစစ်ကောင်စီ SAC ရဲ့တဘောထားကြီးမှုအပေါ်မူတည်နေတယ်လို့တိုင်းရင်းသားရေးရာစင်တာအင်းနဲ့အမှုဆောင်ဒါရိုက်တာဒေါက်တာပညာမွန်ကအခုလိုသုံးသပ်ပါတယ
်ဒီတစ်ခေါက်တော့မြောက်ပိုင်းအဖွဲ့ဟိုဥတည်ပြီးတော့ငင်းချမ်းရေးဖြစ်စဉ်တစ်ခုဖြစ်လာမယ်ဆိုရင်ဒီ process ကဒီဖြစ်စဉ်ကအားလုံးပါဝင်နိုင်တဲ့ process တစ်ခုဖြစ်လာနိုင်တယ်အာ NCA ရဲ့အကန့်အသတ်မရှိတဲ့ခါကျတော့မြောက်ပိုင်းအဖွဲ့တွေလည်းပါလာနိုင်တယ်တောင်ပိုင်းအဖွဲ့တွေလည်းပါချင်တဲ့အဖွဲ့လည်းပါလာနိုင်တယ် SAC ကဘလောက်လေးလေးနဲ့နဲ့ထားပြီးတော့နော်တဘောထားကြီးကြီးထားပြီးတော့သူတို့လောက်ဆောင်သွားနိုင်မလဲဆိုအဲ့ဒါကကျွန်တော်တို့စောင့်ကြည့်ရမှာပေါ့
နိုင်ငံမှာအရေးကြီးဆုံးလိုအပ်နေတာကငင်းချမ်းရေးဖြစ်ပြီးငင်းချမ်းရေးညီလာခံဆိုတာတက်လာတဲ့အစိုးရတိုင်းဆောင်ရွက်တဲ့ကိစ္စဖြစ်တယ်လို့သုံးသပ်မှုတွေလည်းရှိနေတယ်လို့စစ်ကောင်စီကကျင်းပတဲ့ဆွေးနွေးမှုတွေအားလုံးလူချင်းနေတဲ့ငင်းချမ်းရေးဖွဲ့တယ်ပြည်တော်စုတိဆောက်ရေးအတွက်ကမဖြစ်နိုင်ဘူးလို့သူတွေလည်းရှိပါတယ
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
ရွှေကုတ်ကိုမြို့သစ်အနီးထီကော်ထောရွာကဂရင်နှင်ချဆောင်တပ် PGF ကင်းစခန်းတစ်ခုကို KNLA ပူးပေါင်းတပ်ဖွဲ့တွေကဗုဒ္ဓဟူးနေ့မနေ့ပိုင်းမှာစီးနင်းတိုက်ခိုက်ခဲ့ပါတယ်စစ်ကောင်စီကလုံမဲ့ရွေးကောက်ပွဲကိုရခိုင်ပြည်ကျောင်းသားနဲ့လူငယ်များအစည်းအရုံး AASYC ကစတင်တဲ့ကမ်ပိန်းတစ်ခုကိုစစ်တွေမြို့မှာပြုလုပ်ခဲ့ပါတယ်
တော်ရရှင်တွေခုနားဆင်နေကြတာကတော့နေဆက်ဒေတာအတိုင်းသားသတင်းနောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျွန်မအာမီပါ။
တိုင်းရင်းသတင်းနောက်တွေတင်ဆက်ပေးခဲ့တဲ့အပတ်စဉ်တိုင်းရင်းသတင်းလွှာအစီအစဉ်ကိုရှုစားနားဆင်ကြရတာဖြစ်ပါတယ်ရှင်။ကြာသာပတင်းညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုမနေ့ပြန်တောက်ကြမနေ့ခင်းမှလည်းတလဲပြန်ပြီးထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်။အစီအစဉ်တွေအဆုံးမသတ်ခင်မှာနောက်ဆုံးရသတင်းချင်းချုပ်ကိုကိုဝင်းမင်းကတလဲပြောပြပေးပါမယ်ရှင
်။ယူကရိန်းငြိမ်းချမ်းရေးဆွေးနွေးဖို့တရုတ်နဲ့ပြင်သစ်ခေါင်းဆောင်တွေဘီဂျင်းမှာတွင်နေ့တွေ့ဆုံပြီးတိုက်တွန်းလိုက်ကြပါတယ်။ယူကရိန်းစစ်ပွဲအခြေအနေပိုဆိုးမသွားအောင်ပြည်သစ်နိုင်ငံနဲ့အတူတွဲလှုပ်သွားဖို့အသင့်ပါပဲလို့တရုတ်သမ္မတရှီဂျင်ပင်ကပြောကြားလိုက်ပါတယ်။ဘေကျင်းမြို့တော်မှာရောက်နေတဲ့ပြည်သစ်သမ္မတအမန်နျူအယ်မက်ခရွန်နဲ့တွေ့ဆုံပြီးပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတရုတ်သမ္မတကအခုလိုပြောကြားခဲ့တာပါ။ဒါအပြင်ရှီကဆက်ပြီးပြဿနာပြေလည်တဲ့အထိဆွေးနွေးအဖြစ်ရှာရေးတရုတ်ကဆက်တိုက်တွန်းသွားမယ်။နိုင်ငံတကာအသိုင်းအဝိုင်းအနေနဲ့အခြေအနေကိုထိန်းသိမ်းသိမ်းသိမ်းလုပ်ကြဖို့နဲ့အခြေအနေပိုဆိုးမသွားအောင်ရှောင်နိုင်ဖို့တရုတ်အနေနဲ့ပြင်သစ်နဲ့အတူလက်တွဲလှုပ်သွားဖို့အသင့်ပါလို့ပြောခဲ့ပါတယ်ခင်ဗျ။ထိုင်ဝမ်သမ္မတဆိုင်ဝမ်နဲ့အမေရိကန်အောက်လွှတ်တော်ကထကေဗင်မက်ကာသီတို့ကယ်လီဖိုးနီးယားပြည်နယ်မှာဗိုလ်ဒူးနေကတွေ့ဆုံခဲ့ကြပါတယ်။အမေရိကန်ပြည်တော်စုရဲ့ထိုင်ဝမ်ပေါ်ထောက်ခံမှုဟာမရေးမြိုင်ခိုင်မာပြီးပါတီကြီးနှစ်ရက်လုံးရဲ့သဘောထားဖြစ်တယ်လို့အောက်လွှတ်တော်ကထကေဗင်မက်ကာသီကပြောကြားခဲ့ပါတယ်။ဒါပေမဲ့တရုတ်ဘက်ကတော့ထိုင်ဝမ်သမ္မတရဲ့အမေရိကန်ခီးစဉ်ကိုအပြင်းထန်ဆက်ဝေဖန်ကန့်ကွက်နေပြီးတရုတ်စစ်သည်မော်တွေကိုလည်းထိုင်ဝမ်ရေလက်ကြားတဲ့အထိဆေးလွတ်ကစစ်ရေးလက်ချင်းမှုအစစ်လုပ်ဖို့ပြင်ဆင်နေပါတယ်ခင်ဗျာတနပံဆက်ဆံရေးပြန်ဆောက်ဖို့သဘောတူထားကြတဲ့ Saudi Arabia နိုင်ငံနဲ့ Iran နိုင်ငံတို့ကအဆင့်မြင့်တနပံတွေတရုတ်နိုင်ငံမှာပဲဒီနေ့တွေ့ဆုံဆွေးနွေးကြကြပါတယ်အရှေ့လက်ပိုင်းပြိုင်ဘက်ဒီနိုင်ငံက Saudi နိုင်ငံရဲ့ဝန်ကြီးမင်းသား Faisal bin Farhan Al Saud နဲ့ Iran နိုင်ငံရဲ့ဝန်ကြီး Hussein Ahmed Abdullah Hian တို့ဘီဂျင်းမြို့တော်မှာတွေ့ဆုံဆွေးနွေးကြကြတာပါတန်ယုံနဲ့ကောင်စစ်ဝင်ယုံတွေအပြန်အလှန်ဖွင့်ကြဖို့အသေးစိတ်ရှေ့လုပ်ငန်းစဉ်တွေဆက်လုပ်မှာတွေကိုဆွေးနွေးခဲ့ကြတယ်လို့လည်းအီရန်နိုင်ငံရဲ့ဝန်ကြီးဌာနကသတင်းထုတ်ပြန်ခဲ့ပါတယ်။အရှေ့လေပိုင်းမှာဆက်ဆံရေးတော်မပြေမလည်ဖြစ်ခဲ့တဲ့နှစ်နိုင်ငံကြားပြန်ပြေလည်အောင်တရုတ်ကဂျာဝင်စည်းစက်ပေးပြီးအခုလိုဆက်ဖြစ်လာတာပါခင်ဗျ။
ကျားသားပရင်းညရဲ့နောက်ဆုံးရသတင်းကျဉ်းချုပ်ကိုကိုဝင်းမင်းကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညအတွက်စီစဉ်ထုတ်လုပ်ရမှုကအလိမ်မာဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Peter Huntley နဲ့ PJ Elliot တို့ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။သောရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းမာဘေးပရာဝေးကွာလို့လိုတဲ့ဆန္ဒတွေပြည့်ကြပါစေရှင်။
This program has come to you from the Voice of America, Washington.